Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2023ခုနှစ်ဇွန်လ15ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းထိုမီတာ24.50လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုဗတ်သင်္ကီထိုက်နဲ့အတူတင်ပြပေးသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံအပါအဝင်ကမ္ဘာအနှံ့၅စစ်ပွဲတွေနဲ့ညှဉ်းပန်းဆိတ်နှိပ်စက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူအရေအတွက်ဟာတန်ပေါင်း130ရှိသွားပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်ရုရှားကပေးပို့လိုက်တဲ့နျူကလ িয়ার ဒုံးလှည့်တဲ့တွေဘယ်လာရုစ်နိုင်ငံကိုစတင်ရောက်ရှိနေပါပြီ။တရုတ်နဲ့ပါလက်စတိုင်းမဟာဗျူဟာမြောက်မဟာမိတ်ဖွဲ့လိုက်သလိုအမေရိကန်အစိုးရလုံခြုံရေးအရာရှိဟာဂျပန်ဖိလစ်ပိုင်တောင်ကိုရီးယားတို့နဲ့တွေ့ဆုံမှုဒီကနေ့တိုကျိုကိုရောက်ရှိမှာဖြစ်ပါတယ်။အဲ့ဒီလိုသတင်းတွေကိုဦးစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့မြန်မာပဲချန်တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုဒုက္ခသည်တွေထပ်ပြီးတော့ထွက်ပြေးရတဲ့အခြေအနေဆိုင်ရာသတင်းပေးပို့ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။
အဲ့ကိမီဒီလာမကေအန်ဒီအက်နဲ့ PDF ဒီ PDF ကဝေးတဲ့တင်နဲ့ဒီစစ်တပ်အခြေစိုက်စခန်းသုံးခုသူတို့ရောက်ဝင်ရောက်စီးနေတဲ့အခါမှာအဲတော့ဟာလေတော့ပုံမှန်ပါလား
ဆစ်ဆောင်တွေကိုကူညီပေးနေတူပြောပြပေးခဲ့တာပါရှင်အပြည့်စုံကိုမချခင်မှာနားဆင်ကြရအောင်ပါဒီနောက်မှာတော့ကလေးလုံသားနဲ့အတ္တမခိုက်စင်မှုရှိမရှိဉာဏ်ရည်ဓုနိပညာနဲ့စစ်ဆေးနိုင်ဖို့အမေရိကန်မှာနီလန်ရှာနေတဲ့အကြောင်းအာဖဂန်မှာသတင်းမီဒီယာဘာသာရပ်တင်ကြားသူမရှိသလောက်ကြဆင်းသွားတဲ့အခြေအနေစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာတော့ Editor နဲ့ဆွေးနွေးကန်လူဓုနဲ့ဂျမ်းမာရေးတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းဆက်တဲ့သတင်းပတ်ဆင်ခဏတွေကိုလည်းနှาศင်ကြရပါမယ်အခုရေစုံတော့ထိတ်တဲရောက်သတင်းတွေကိုကိုစုံမှုကြုံနဲ့အတူတင်ပြပါမယ်ရှင
်ယူကရိန်းတောင်ပိုင်းအော်ဒစာမြို့ကိုရုရှားကမစ်ဆိုင်းဒုံးလက်တွေနဲ့လုံးလက်နက်တွေနဲ့ဗုံးထူးနဲ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီးတော့13ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ကိုရောင်တလုံးကိုကြီးထိမှန်ခဲ့ပြီးလူ3ဦးသေဆုံးခဲ့တယ်လို့မြို့ရင်းကအခြားလူနေအိမ်တွေနဲ့ဈေးဆိုင်တွေလည်းပျက်စီးသွားခဲ့တယ်လို့ဆိုပါတယ်ကယ်ဆယ်ရေးသမားတွေကအပြက်အစီးတွေအောက်မှာပိတ်မိနေသူတွေရှိမရှိဆက်လက်ရှာဖွေနေပါတယ်ယူကရိန်းရှေ့မြောက်ဒေသကဆူမီဒေသမှာလည်းရုရှားကမစ်ဆိုင်းဒုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးခဲ့ပါတယ်အခုလိုအချိန်မှာပဲရုရှားနိုင်ငံကပေးပို့လာတဲ့နည်းပြူဟာမြောက်နျူကလ িয়ার ထိပ်ဖူးဒဒုံးလက်နက်တွေဘယ်လာရုစ်နိုင်ငံကိုစတင်ရောက်ရှိနေပြီလို့သမရအလက်ဇန္ဒားလူရှင်ကိုကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်နျူကလ িয়ার လက်နက်တွေထဲမှာ1945ခုနှစ်ကအမေရိကန်ကဂျပန်နိုင်ငံဟီရိုရှိမားနဲ့နာကာဆီကီမြို့တွေကိုကျဲချခဲ့တဲ့အနုမြူဘုံးထက်3ကြားလောက်ပြင်းတဲ့ဒုံးလက်နက်တွေပါဝင်တယ်လို့ဆိုပါတယ်စစ်မြေပြင်မှာအသုံးပြုနိုင်ပွဲရှိတဲ့ဒီနျူကလ িয়ার လက်နက်တွေကိုဆိုဗီယက်ယူနီယံပြုတ်ခွဲပြီးနောက်ရုရှားအနေနဲ့ဒါဟာပထမအဆုံးချိန်တိုက်ပီတင်ပေါက်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ကြနေတော့ကဘယ်လာရုစ်ကိုနျူကလ িয়ার လက်နက်တွေပေးပို့တော့မယ်လို့သမ္မတဗလာဒီမာပူတင်ကလည်းပြောဆိုခဲ့ပါတယ်အမေရိကန်ကတော့ဒီလိုရက်တွေကိုကန့်ကွက်ချုံချခဲ့ပေမဲ့ရုရှားအနေနဲ့နျူကလ িয়ার လက်နက်အသုံးပြုမဲ့ယူအက်ချက်မျိုးတော့မတွေ့ရဘူးလို့ပြောဆိုထားပါတယ
်အမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်တောက်ကြနေမှာတရုတ်နိုင်ငံကိုတွားရောက်ဖို့ရှိပါတယ်2018ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံချိုင်းဝင်ကြီးရဲ့ပထမဆုံးတရုတ်ပြည်ခီးဖြစ်လာမယ်ဘလင်ကင်ရဲ့ခီးစဉ်အတွင်းမှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာစေဖို့ပွင့်လင်းတဲ့ဆက်သွယ်ရေးလမ်းကြောင်းတွေထိန်းသိမ်းထားရေးဆွေးနွေးကြမယ်လို့အမေရိကန်နိုင်ငံချိုင်းဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်ဒါအပြင်နှစ်နိုင်ငံလုံးကအလေးထားတဲ့ကိစ္စရပ်တွေကမ္ဘာလုံးဆိုင်ရာနဲ့ဒေသဆိုင်ရာကိစ္စရပ်တွေနဲ့နိုင်ငံဖြတ်ကျော်စိန်ခေါ်မှုတွေအတွက်လားလာရှိတဲ့ပူးပေါင်းဆောင်ရွက်မှုအကြောင်းတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ဇွန်လ18နဲ့19ရက်ဘလင်ကင်ရဲ့ခီးစဉ်အတွင်းဒေသရင်းလုံခြုံရေးမူရစေဝါနှိမ်နှင်းရေးရာသီဥတုဖောက်ပြန်မှုကမ္ဘာလုံးဆိုင်ရာမက်ခရိုစီးပွားရေးတည်ငြိမ်မှုတရုတ်မှာမတရားဖမ်းဆီးခံထားတဲ့အမေရိကန်တွေအကြောင်းအပါအဝင်အမေရိကန်နဲ့တရုတ်ပြည်သူတွေကြားအပြန်အလှန်ဆက်ဆံရေးတွေအကြောင်းထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့လည်းအမေရိကန်အကြီးတန်းအရာရှိတွေကထုတ်ဖော်ပြောဆိုထားပါတယ်။တရုတ်တာဝန်ရှိသူတွေကတော့အမေရိကန်နေနဲ့တရုတ်ရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကျိုးစီးပွားတွေကိုထိခိုက်စေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့တောင်းဆိုထားပြီးနှစ်နိုင်ငံကြားကွဲပြားနေတာတွေကိုကောင်းကောင်းမွန်မွန်ဖြေရှင်းခါပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်နိုင်ကြောင်းပြောပါတယ်။ ကွဲပြားနေတာတွေကိုထိထိရောက်ရောက်စီမံခန့်ခွဲဖို့နှစ်နိုင်ငံအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေမြှင့်တင်ပြီးဆက်ဆံရေးယိုယွင်းနေတာတွေကိုတည်ငြိမ်လာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်လာဖို့မျှော်လင့်ကြောင်းဘလင်ကင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိတဲ့ဝမ်ဝင်းဘင်းကလည်းဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
အင်ဒိုပစိဖိတ်ဒေသတွင်လူမျိုးရေးဆိုင်ရာကိစ္စတွေအတွက်ဂျပန်ဖိလစ်ပိုင်တောင်ကိုရီးယားနိုင်ငံတွေနဲ့ဆွေးနွေးဖို့သမရအိမ်ပြူတော်အမေရိကန်သမရအိမ်ပြူတော်လုံခြုံရေးအကြံပေးဂျိတ်ဆာလဗန်ကိုသမရဘိုက်ဒန်ကဆီလွတ်လိုက်ပြီးဒီကနေ့ကြာတာပတိနေ့မှာဂျပန်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ဆာလဗန်ရဲ့နှစ်ရက်ကြာဂျပန်နိုင်ငံခရီးစဉ်အတွင်းအမေရိကန်ဂျပန်ဖိလစ်ပိုင်သုံးနိုင်ငံပထမအဦးဆုံးအကြိမ်လူမျိုးရေးဆိုင်ရာအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်တရောက်မဲ့အကြောင်းအင်ကာနေကထုတ်ပြန်တဲ့အင်ပြူတော်အမျိုးသားလုံခြုံရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေမှာပုံမှန်နဲ့ဆိုင်ဆိုင်ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်တွေကိုဒီအစည်းအဝေးတွေမှာဆွေးနွေးသွားမှာဖြစ်ပါတယ်ဒီလအစောပိုင်းကအမေရိကန်ဖိလစ်ပိုင်ဂျပန်သုံးနိုင်ငံကမ်းခြေစောက်တပ်တွေတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနဲ့အငင်းပွားမှုဖြစ်နေတဲ့နေရာအနီးပထမဆုံးအချိန်ပူးတွဲစည်းလေ့ကျင့်ခဲ့ပြီးနောက်အခုလိုအင်ပြူတော်လုံခြုံရေးအရာရှိရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်းနဲ့အများစုကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်နေတဲ့အတွက်ဒေသတွင်းဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ထိုင်ဝမ်၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့အငင်းပွားနေပါတယ်။အမေရိကန်ပြည်ထောင်စုကတော့တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာသွားလာခွင့်နဲ့လေရင်ပြန်တန်းခွင့်တွေအတွက်ငြိမ်းချမ်းစွာဖြစ်ရှင်းနိုင်ရာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားဖြစ်တယ်လို့ပြောဆိုထားပါတယ်။
တရှိမှုဆွေဆွဲချက်တွေနဲ့ရုရှားနိုင်ငံမှာမလာနှောင်းပိုင်ကလေးကထိမ့်သိမ့်ခံထားတဲ့အမေရိကန်သတင်းတောင်အီဗန်ဂရခိုဗစ်ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုအမေရိကန်အောက်လွှတ်တော်ကအင်ကာနေမှာတညီတညွတ်ထဲဆုံးဖြတ်ပါတယ်အမေရိကန်ဆိုရတာဝန်ရှိသူတွေကိုလည်းသတင်းတောက်ပြန်လွှတ်ရေးအတွက်ရုရှားဆိုရနဲ့ဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။အခုလွှတ်တော်ဆုံးဖြတ်ချက်ကို Texas ပြည်နယ်က Republican ကိုယ်စားလှယ် Michael McCaw ကကမကထပြုခဲ့ပြီးပါတီနယ်လုံးကအမတ်တွေကထောက်ခံကြပါတယ်။ Greg Kovich ဟာသူ့ရဲ့သတင်းအလုပ်ကိုလုတ်ကင်နေသူဖြစ်ပြီးရုရှားဆိုရရဲ့တရားဥပဒေမဲ့အကျဉ်းချမှုကိုရှုတ်ချခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်ထဲမှာဂရက်ခိုဗစ်ကိုအမေရိကန်ကောင်စီဝင်ယုံကအတားအဆီးကင်းကင်းနဲ့ပုံမှန်တွဲဆောင်ခွင့်ရဖို့လဲရုရှားကိုတောင်းဆိုထားပါတယ်။အခုလောလောဆယ်ထိတော့အမေရိကန်တန်ယုံကတာဝန်ရှိသူတွေဟာဂရက်ခိုဗစ်ကိုတစ်ချိန်ပဲတွဲခွင့်ရထားပြီးနောက်ထပ်နှစ်ချိန်တွဲခွင့်တောင်းခဲ့တာကိုတော့ရုရှားဘက်ကညင်းခဲ့ပါတယ်။လိမ်လည်ထားတဲ့ဆွတ်ဆွဲချက်တင်တဲ့အမေရိကန်နိုင်ငံသားတွေကိုဒဇာဂန်အဖြစ်ချုံနောက်ထားတဲ့ဗလာဒီမီယာပူတင်ရဲ့အကျင့်ပျက်ချဆတဲ့အစိုးရကိုအမေရိကန်အနေနဲ့တီးခံမှာမဟုတ်ဘူးလို့ပြင်းပြင်းထန်ထန်သတင်းစကားပြောလိုက်တာဖြစ်ကြောင်းလွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအစိုးတင်သွင်းသူမက်ကောကပြောပါတယ် Wall Street Journal ရဲ့သတင်းထောက်ဖြစ်တဲ့ Greskovich ဟာရုရှားနိုင်ငံ Rakka Transpark မြို့မှာတာဝန်ချနေချိန်မတ်လ29ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 4413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ကြာတာပတင်းနဲ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာစစ်ပွဲတွေ၊နှိပ်စက်ညှဉ်းပန်းမှုတွေ၊လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရာသီဥတုပြောင်းလဲမှုဒဏ်တွေကြောင့်ပြီးခဲ့တဲ့2022ခုနှစ်အတွင်းအဝင်စွန့်ခွာထွက်ပြေးရသူပေါင်း108တန်းကျော်ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဗုဒ္ဓဟူးနေ့မှာအစီရင်ခံထုတ်ပြန်ခဲ့ပါတယ်။ဒီအရေအတွက်ဟာပြီးခဲ့တဲ့နှစ်ကတည်းက19တန်းကျော်တိုးလာခဲ့တယ်လို့ဆိုပါတယ်။
This is where we stand today. We have 110 million people.
Oh, in Sunkwa Tabia, the year to heart and it at Nitola, maybe Kuchema, a champet, Taikai Mu, Nimba Nisem Mune, Yadi Uru Pianle Muni Zong. Oh, in Sunkwa Tabia, the year to heart, Tantia to say she do a below. Doga de Miasaya Mohammedi, Philip Grandiga, Josu, Doga, Pipare. လုံခဲ့တဲ့ဆယ်နှစ်ကအိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်က40နှစ်တသမ85တန်းပဲရှိခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလည်း2022ခုနှစ်ကုန်ကနေပြီးခဲ့တဲ့မေလအထိ9လအတွင်းပြည်တွင်းအိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 33,100 ကျော်တိုးလာခဲ့ပြီးစုစုပေါင်းပြည်တွင်းအိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 1.8 တန်းလောက်ရှိသွားပြီလို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ထဲယူကရိန်းစစ်ပွဲနဲ့အာဖဂန်ဒုက္ခသည်တွေကြောင့်အိုးအင်းစွန့်ခွာထွက်ပြေးရသူအရေအတွက်တိုးလာခဲ့ပြီး အခုနောက်ဆုံးဆူဒန်ပဋိပက္ခကြောင့်တန်130အထိတိုးလာခဲ့တယ်လို့မဟာမင်းကြီးဂရန်ဒီကပြောဆိုထားကြောင်းပါခင်ဗျာ
။ဂရိကန်ယိုတန်းမှာရှစ်ပြောင်းနေထိုင်သူတွေကိုတင်ဆောင်လာတဲ့ငါးဘန်တင်မော်တစဉ်တိတ်မောက်ခဲ့လို့အ ਨੇ ဆုံးလူ89ဦးသေဆုံးကြောင်းအထူးပြုထားနိုင်ပြီးကျန်လူအများအပြားလည်းပျောက်ဆုံးနေတယ်လို့အာဏာပိုင်တို့ကပြောပါတယ်။ဗုဒ္ဓနေ့မှာလေရင်နဲ့ရဟယင်တွေအပါဝင်ကန့်ကျေဆောင်တက်ရေတက်နဲ့ကုံတင်းဘောတွေပါဝင်တဲ့အကြီးစားရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစတင်နေတယ်လို့လည်းပြောပါတယ်။ဂရိနိုင်ငံတောင်ပိုင်းပီလိုဖိုနီစ်ကျွန်းဆွယ်အနောက်တောင်ဘက်85ကီလိုမီတာအကွာနိုင်ငံတကာရေပြင်မှာလှေနှင်းမြုပ်ပြီးနောက်လူ104ဦးကိုကယ်ဆယ်နိုင်ခဲ့ပါတယ်။အသက်ရှင်ချင်းရည်သူတွေတဲက25ဦးဟာခန္ဓာကိုယ်အပူချိန်အလွန်အမင့်ကျဆင်းနေလို့ဆေးရုံတင်ထားရပါတယ်။မြေထဲပင်လယ်ရဲ့အနက်ဆိုင်ဆုံးနေရာတွေတဲကရေပြင်အနီးမှာလှေတိမ့်မောက်ခဲ့တာဖြစ်ပါတယ်ရှင
်။ပါလက်စတိုင်းသမ္မတမိုဟာမက်အဘစ်ဟာတရုတ်ပြည်ကိုရောက်ရှိနေပြီးတရုတ်အနေနဲ့ပါလက်စတိုင်းနဲ့မဟာဗျူဟာမြောက်မဟာမိတ်အဖြစ်ဆက်ဆံရေးထူထောင်သွားမယ်လို့တရုတ်အစိုးရကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်။အခုလိုကြေညာလိုက်တဲ့ဟာအမေရိကန်ပြည်ထောင်စုနဲ့ပြိုင်ဆိုင်မှုတွေရှိနေတဲ့အရှေ့အလက်ပိုင်းဒေသအတွင်းတရုတ်အနေနဲ့နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာဩဇော်လှမ်းမိုးနိုင်ဖို့နောက်ထပ်ခြေလှမ်းတစ်လှမ်းလှမ်းလိုက်တာပဲဖြစ်ပါတယ်။ပါလက်စတိုင်းနဲ့တရုတ်ဟာကောင်းမွန်တဲ့မိတ်ဆွေတွေဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပါလက်စတိုင်းသမ္မတနဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။ပါလက်စတိုင်းသမ္မတဟာအင်ကာနီကစတင်ပြီးတရုတ်ပြည်ကို၃ရက်ကြာအလည်အပတ်ရောက်ရှိနေတာဖြစ်ပါတယ်။တရုတ်ဟာစွမ်းအင်ကုန်ကြမ်းရှာဖွေနေတယ်လို့သူ့ရဲ့စစ်ဖက်နဲ့အရက်ဖက်ပြည်ပတင်ပို့ကုန်တွေအတွက်လည်းဈေးကွက်ရှာဖွေနေတာဖြစ်ပါတယ်။တရုတ်နဲ့ပါလက်စတိုင်းနဲ့တရုတ်နဲ့ပါလက်စတိုင်းဟာပြည်စုံနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုလားပြီးပါလက်စတိုင်းအရေးကိစ္စအတွက်ရေရှည်တည်တံ့ဖြစ်ရှင်းဆောင်ရွက်နိုင်မဲ့ကိစ္စကိုအမြန်ဆုံးပူးပေါင်းဆောင်ရွက်လိုပါတယ်လို့တရုတ်ကပြောဆိုခဲ့ပါတယ်
။အိန္ဒိယနဲ့ပါကစ္စတန်ကမ်းရိုးတန်းဒေသတွေမှာဘီပါဂျွိုင်းလို့အမည်ပေးထားတဲ့အင်အားဖြင့်စိုက်ကလုံးဝင်ဖို့ရှိလို့သတိပေးချက်တွေထုတ်ပြန်ထားရပြီးမုံတိုင်းကုန်းတွင်ပိုင်းကိုမဝင်မီတရက်လို့မှလူထောင်နဲ့ချီဘေးလွရာကိုရွှေ့ပြောင်းပေးထားရပါတယ်။လေပြင်းတွေဆတိုက်ခတ်နေချိန်မှာပဲကယ်ဆယ်ရေးစစ်သားတွေရောက်လာပြီးရွာသားတွေကိုဘေးလွရာပို့ပေးခဲ့တယ်လို့ပါကစ္စတန်နိုင်ငံဂါရိုရွာကကယ်ဆယ်ရေးစခန်းတစ်ခုမှာရောက်နေသူတဦးက AP သတင်းအေဂျင်စီကိုပြောပါတယ်။အိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်မှာတော့စိုက်ကလုံးမုံတိုင်းဟာဂျာတာပရင်းနေမှာကုန်းတွင်ပိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒေသခံတွေကတော့1998ခုနှစ်နောက်ပိုင်းအဆိုးရွားဆုံးမုန်တိုင်းဖြစ်တယ်လို့ပြောပါတယ်လက်ရှိအချိန်ထိတော့အိန္ဒိယမှာဘီပွား join စိုက်ကလုံးမုန်တိုင်းကြောင့်လူ5ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်လက်ရှိမှာစိုက်ကလုံးဟာတနာယီမိုင်90နှုန်းအထိဆက်ပြီးတော့တိုက်ခတ်နေတယ်လို့အိန္ဒိယမိုးလေဝသဌာနကလည်းပြောဆိုထားပါတယ်ရှင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုကတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြဖို့အချိန်ရောက်ပါပြီ။ထိုင်းမြန်မာနယ်စပ်မြန်မာဘက်ချန်ကင်းနီပြည်နယ်မဲဆက်မြို့အတွင်းမှာဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးဒုက္ခသည်3,000ကျော်ဟာထိုင်းနယ်စပ်ကိုဖြတ်ကျော်ပြီးမဲဟောင်းဆောင်ပြည်နယ်တွင်ယာယီစစ်ဘေးဆောင်ခန်းကိုဇွန်လ14ရက်နေ့ကလာရောက်ခိုးလုံနေကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်မဲဆက်မြို့နယ်အတွင်းမှာရှိတဲ့တောင်လ BP14 မဲတနွယ်နယ်စပ်စခန်းများနဲ့မဲဆက်မြို့မရဲစခန်းတို့ကိုဂျွန်လ13ရက်နေ့အစောပိုင်းကကရင်နီတပ်မတော်ကရင်မျိုးသားကရင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF ပူးပေါင်းတပ်တွေကတိမ့်ပိုက်ပြီးတော့တိုက်ခိုက်သိမ့်ပိုက်ခဲ့တာပါဒီလိုတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မဲဆက်မြို့နယ်အတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေဟာထိုင်းနယ်စပ်မယောင်ဆောင်ပြည်နယ်တဲကိုထွက်ပြေးလာခဲ့ကြောင်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
အော်ဆင်းရင်ဒီသားမှာเนาะအခုတလောတိုက်ပွဲနေ့စဉ်ရဲဖြစ်နေတာပေါ့เนาะဖြစ်နေတဲ့ခါကျတော့အော်ဒီနေ့မနက်မှာရခွတ်တဲ့3500လောက်ဒီမက်ဆင်းဒီသားပြေးလာတယ်ပေါ့เนาะသူပြေးလာတဲ့အကြောင်းကတော့အဲ့ကိန်းကြီးဒီသားမှာ KNDF နဲ့ PDF အဒီပြည်သူ့ကော်ရေးတပ်တွေနဲ့ဒီစစ်တပ်အခြေစိုက်စခန်း3ခုသူတို့ရောက်ဝင်ရောက်စီးနင်းတဲ့အခါမှာအဲတခွတ်တဲ့ဒီ3500လောက်မက်ဆင်းမျိုးနယ်ကိုထပ်ပြေးတိတ်ဆောင်လာလို့သိရတယ်ခင်ဗျအော်တခွတ်တဲ့ပြေးလာတော့ဖြစ်လိဖြစ်တာမရှိဘူးဒီနေ့တော့အလုံးရင်းနဲ့ဒီမက်ဆင်းဒီသားဟုတ်ပြေးလာတာကျွန်တော်ပြေးလာတာပေါ့နော
်အခုဆိုရင်မဲဆက်မြို့ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်လဲထိုင်းဘက်ကိုစစ်ဘေးရှောင်တွေထွက်ပြေးလာကြတာဖြစ်တယ်လို့လဲဆိုပါတယ်
ဆ တော့စစ်ကောင်စီဘက်ကလည်းလက်နက်ကြီးနဲ့ဒီမက်ဆက်အမျိုးပေါ့နော်ဟိုလက်နက်ကြီးနဲ့ပစ်တာအာပေးရတယ်ဆိုတော့အဲကြောင့်ဒုက္ခသည်တွေကလည်းသူတို့ဒီမက်ဆီယန်ဘက်ကိုပြေးလာတဲ့ပြေးလာကြတာပေါ့နော
်မယောင်ဆောင်ပြည်နယ်အုပ်ချုပ်ရေးမှုက KNDP နဲ့အတွင်းတိုက်ပွဲများကြောင့်ရောက်ရှိလာကြတဲ့ထွက်ပြေးတိမ်းရှောင်လာသူစစ်ဘေးရှောင်ဒုက္ခသည်3342ဦးထိရှိသွားပြီဖြစ်ကြောင်းဘေးကင်းလုံခြုံတဲ့နေရာမှာထားကြောင်းပြည်내အုပ်ချုပ်ရေးမှုကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးရဲစခန်းကိုဝင်ရောက်စီးနှင်မှုတွေကြောင့်အသေးပြောက်တွေရှိပြီးလက်နက်တချို့ကိုပူးပေါင်းတပ်ဖွဲ့တွေဘက်ကသိမ်းဆီးရမိတာတွေလည်းရှိပါတယ်။တိုက်ပွဲတွေဖြစ်ပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်တာလေကြောင်းတိုက်ခိုက်မှုတွေပါလုပ်တာကြောင့်ဒေသတွင်းစစ်ဘေးရှောင်သူတောင်းကနန်းနဲ့ရှိနေပြီးလူ3000ကျော်ကတော့ထိုင်းဘက်ကိုထွက်ပြေးခိုလုံလာကြပါတယ်။အများအားဖြင့်မယောင်ဆောင်ပြည်နယ်မက်စရီယမ်မြို့နယ်ဆောင်ရင်ကျေးရွာဘက်ကိုဝင်ရောက်ခုလုံလာကြတာဖြစ်တယ်လို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင
်။ကရင်ဒီဒေသတွင်တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုစစ်ရှောင်ထောင်ချီရောက်လာတဲ့အကြောင်းမအေးအေးမှသတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးလိုပါတယ်။ကမ္ဘာနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတဲကိုတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုကလေးလုံသားဓမ္မမဟုတ်အတ္တမလုံအားခိုင်းစင်မှုတွေနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေမဖြစ်ဖို့ဆန်းစစ်ဖော်ထုတ်တာမှာဉာဏ်ရည်တုအစ်မြင့် AI နည်းပညာကိုဘလို့အသုံးပြုနိုင်မလဲဆိုတာကိုအမေရိကန်အမိမြေလုံခြုံရေးဌာနကနီးလန်းရှာဖွေနေပါတယ်ဒီအချိန် VOA သတင်းထောက်ဂျူလီယာထပ်ဖို့ပေးပို့တဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးပါမယ်ရှင်
နစ်စင်ကဘာရဝန်ကကလင်းငယ်သံပေါင်းများစွာဟာမတရားဖိနေတဲ့လုပ်ငန်းခွင်တွေမှာအဓမ္မလောအားခိုင်းစေခံနေကြပါဗျ။ဒီထဲမှာအသက်9နှစ်နဲ့18နှစ်ကြားကလင်းငယ်သန်း160လောက်ပါတယ်လို့ပြည်ဆိုင်ရာလုံထမအဖွဲ့အရာလိုနဲ့ကုလသမဂ္ဂကလင်းမြရန်ပုံငွေအဖွဲ့ UNICEF တို့ကနောက်ဆုံးထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်။ကလင်းငယ်တွေမတရားခိုင်းစေခံနေရတဲ့အခြေအနေတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီး Alejandro Mayorkas ကကျွမ်းကျင်လုပ်ငန်းအဖွဲ့တစ်ခုဖွဲ့လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တင်သွင်းတဲ့ကုန်ပစ္စည်းတွေထဲမှာကလေးလူသမားတွေသုံးပြီးထုတ်ထားတဲ့ပစ္စည်းတွေမပါအောင် AI ဉာဏ်ရည်ထုအစ်မြင့်နည်းပညာကိုသုံးပြီးရှာဖွေစစ်ဆေးဟန်တားနိုင်ရည်နှီးလန်းရှာဖို့ဖြစ်ပါတယ်
။ We will seek to deploy AI to more ably screen cargo
identify the lower case မှုနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေတင်သွင်းလာရင်တော့ရှာဖွေဖော်ထုတ်နိုင်အောင်စမ်းစစ်နိုင်မယ် AI နည်းပညာအသုံးပြုဖို့ကျွန်တော်တို့ကြိုးစားနေတာပါ။
ဒီနေ့ကခလေးလုံအားအာရမအသုံးပြုမှုတွေကိုကာကွယ်ရမှာအများကြီးအထောက်အကူဖြစ်နိုင်တယ်လို့အလို့သမားဝန်ကြီးဌာနရဲ့နိုင်ငံတကာရေးရာဒုတိယဝန်ကြီးတယလီကပြောပါတယ
် For example looking at cobalt that might be mined in the Democratic Republic of Congo
ဥပမာ Congo Democratic Republic နိုင်ငံမှာတူဖော်ပုံရတဲ့ကိုဘော့တပ်ထုကိုကြည့်ပြီးတော့ဒါကိုတရုတ်ပြည်မှာ Lithium Ion Battery ဖြစ်တဲ့ပြောင်းလဲထုတ်လုပ်ပြီးအမေရိကန်ပြည်ထောင်စုမှသုံးတဲ့မော်တော်ကားဘက်ထရီတွေအဖြစ်မတင်သွင်းခင်ဘလိုနေရာမှာဘလိုတူးဖော်ပြီးဘလိုပြောင်းလဲထုတ်လုပ်ခဲ့တာလဲဆိုတာစမ်းစစ်နိုင်ပါတယ်
။ဒီလိုစမ်းစစ်ရမှာ AI နည်းပညာကအထောက်အကူဖြစ်တယ်ဆိုပေမဲ့တတိချာအမှန်ယူလို့မရတယ်လို့တေချာကယူဆိုင်စမ်းစစ်တာတွေတော့လုပ်ရလိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးပါတယ်
။ I do know it has to learn the environment.
ဘဝကြီးကိုမဖြစ်မနေလေးလာရမယ်ဆိုတာကျွန်တော်တို့နားလည်ထားပါတယ်။ဥပမာတရုတ်လိုနေရာမျိုးကိုလေးလာတယ်ဆိုရင်တရုတ်နိုင်ငံတွေကနေအချက်အလက်တွေမှန်မှန်ကန်ကန်ရဖို့ဘလောက်ခက်ခဲတယ်ဆိုတာသိထားကြတဲ့အတိုင်းပဲ AI နည်းပညာနဲ့စမ်းစစ်ထားတဲ့အချက်အလက်တွေမှန်မှန်ဆိုတာကိုဘသူကအတည်ပြုပေးနိုင်မလဲဆိုတာတွေလိုအပ်ပါတယ်
။ဒါကြောင့်ဒီနေရာမှာနည်းပညာနဲ့အတူအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေကအရေးကြီးတယ်လို့တရားလီကပြောပါတယ
်။ We need governments and companies being willing to take the steps
အစိုးရတွေကုမ္ပဏီတွေအနေနဲ့ဥပဒေစည်းမျဉ်းတွေချမှတ်လက်တွေ့အကောင့်ထဲပေါ်လိုက်ပါဆောင်ရွက်လိုတဲ့စိတ်ဆန္ဒရှိဖို့လိုပါတယ်
။အခုဖွဲ့စည်းလိုက်တဲ့ AI နည်းပညာကျွမ်းကျင်လုပ်ငန်းအဖွဲ့အနေနဲ့သူတို့ရဲ့ရှာဖွေတွေ့ရှိမှုတွေကိုလာမယ့်လတွေအတွင်းမှာအမိမြေလုံခြုံရေးဌာနကိုပြန်လည်အစီရင်ခံကြရမှာဖြစ်ပါတယ်ရှင်။
မခင်ဖြူထွေတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အာဖဂန်နစ္စတန်နိုင်ငံတွင်းမှာသတင်းပညာသင်ကြားတဲ့သူမရှိသလောက်ရော့ချလာနေတဲ့အကြောင်းပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာတချိန်ကလူငယ်အမျိုးသားအမျိုးသမီးတွေစိတ်ဝင်စားလူကြိုက်များခဲ့တဲ့သတင်းမီဒီယာဘာသာရပ်ဟာတာလီဘန်လက်ထက်သတင်းလွတ်လပ်ခွင့်အပေါ်ပိတ်ပင်ချုပ်ချယ်တာတွေနဲ့အမျိုးသမီးတွေကိုအစ်မမြင့်ကိုလိပ်ပညာရပ်သင်ကြားခွင့်ပိတ်ပင်တာတွေကြောင့်ကျောင်းတွေမှာသင်ကြားသူမရှိလောက်အောင်ကျဆင်းသွားပါတယ်Shasta Sadet Lami သတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။လွန်ခဲ့တဲ့နှစ်အနည်းငယ်ကဟရတ်မြို့မှာရှိတဲ့ School of Journalism သ
တရင်ပညာရပ်တင်ကြောင်းမှာကျောင်းသားတွေနဲ့ပြည်နေခဲ့ပြီးတရင်လုပ်ငန်းဟာလူအများစိတ်ဝင်စားနှစ်သက်တဲ့အတမွေးဝမ်းကြောင်းပညာရပ်တစ်ခုဖြစ်ခဲ့ပါတယ်။အခုတော့ကေကရှန်ရှစ်တက္ကသိုလ်မှာတရင်ပညာရပ်ကိုသင်ယူဖို့စင်ရပေးသွင်းတဲ့ကျောင်းသားမရှိသလောက်ဖြစ်နေပါတယ်။ဒီလိုအခြေအနေဟာပြည်내တစ်ခုလုံးတတိုင်းပြည်လုံးမှာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့တရင်လုပ်ငန်းတွေအပေါ်တင်းကျပ်ချုပ်ချယ်တာတွေနဲ့အမျိုးသမီးတွေကိုအဆင့်မြင့်ကောလိပ်ပညာရပ်သင်ယူခွင့်မပေးတာကြောင့်ဖြစ်ပါတယ်။ကေကရှန်ရှစ်တက္ကသိုလ်ရဲ့တာဝန်ရှိသူတစ်ဦးဖြစ်တဲ့အလီဟာမက်စတရီကအခုလိုပြောပါတယ်။
ကျွန်တော်တို့တက္ကသိုလ်နဲ့အခြားတက္ကသိုလ်တစ်ခုနှစ်ခုမှလည်းသတင်းပညာရပ်အတွက်စည်ရင်းပေးသွင်းတဲ့ကျောင်းသားအရေအတွက်ကတိတ်နေလွန်းတော့ကျွန်တော်တို့အတန်းတွေကိုဖျက်လိုက်ရပါတယ
်။သတင်းလုပ်ငန်းတွေကိုဝင်ရောက်သွားတဲ့ကျောင်းသူကျောင်းသားတွေပြောတာကတော့သတင်းလုပ်ငန်းတွေကိုတင်းကျပ်လွန်းတာရဲ့သတင်းလုပ်ငန်းကစီးပွားရေးအရာဝင်ငွေမကောင်းတာရဲ့ကြောင့်သတင်းလုပ်ငန်းတွေကိုမလိုက်စားခြင်းကြတော့ဘူးလို့ပြောပါတယ်။ဟရက်တက္ကသိုလ်ကသတင်းမီဒီယာကျောင်းသားအဗ်ဒူဝါစီကအခုလိုပြောပါတယ
်အက်ဆရီယတ်ေဘွန်ဝါနခဘ
ာမြို့သမီးသတင်းတောက်တွေဒါမှမဟုတ်သတင်းပညာရပ်ကိုတင်ကြားလိုတဲ့လူငယ်တွေကစိတ်မဝင်စားကြတော့ပါဘူးဘာဖြစ်လို့လဲဆိုတော့တင်းကျပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆဲမှုတွေကြောင့်ဖြစ်ပါတယ
်တာလီဘန်တွေပြန်လည်မဝင်ရောက်ခင်ကဟရက်မြို့မှာသတင်းမီဒီယာမျိုးစုံရှိခဲ့ပါတယ်သတင်းဝက်ဘ်ဆိုက်80လောက်နဲ့အခြားပုံနှိပ်သတင်းစာဆောင်တွေလည်းရှိခဲ့ပါတယ်အခုတော့ဒါတွေဟာကျဆင်းသွားပြီလို့သတင်းသမားများအစည်းအရုံးကပြောပါတယ်။သတင်းမီဒီယာနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုတာလီဘန်တွေကတော့လက်မခံပါဘူး။သတင်းမီဒီယာတွေကိုကူညီအားပေးဖို့လှုံ့ဆော်နေပါတယ်လို့ဟရတ်မြို့မှာရှိတဲ့တာလီဘန်သတင်းနဲ့ယဉ်ကျေးမှုဌာနရဲ့ညွှန်ကြားရေးမှူးအာနီမူဟာဟခနီကပြောပါတယ်
။ဒါကုလ်ဒါတလောချ
သတင်းမီဒီယာသမားတွေနဲ့ဆွေးနွေးပြီးတော့သတင်းရယူနိုင်ခွင့်တွေငွေကြေးလိုအပ်မှုတွေစတဲ့သတင်းလုပ်ငန်းဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့လုပ်နေရပါတယ
်ဒါပေမဲ့နောက်ထပ်မေးခွန်းတစ်ခုကတော့သတင်းမီဒီယာလုပ်ငန်းတွေဆက်ပြီးရှင်သန်နိုင်ပါအောင်မလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ် TV ရုပ်သံသတင်းတောက်ဇာမိုင်းအစီကတော့
အစင်ဂျာနယ်လစ်ချုပ်နဝိုင်
သတင်းလုံးနဲ့ပတ်သက်ပြီးနာဂတ်ကိုမမျှော်မှန်းနိုင်တဲ့အတွက်ဘယ်သူမှမလုပ်ချင်ကြတော့ပါဘူးအနာဂတ်ကိုမြင်နိုင်မယ်ဆိုရင်သူတို့သတင်းပညာရပ်ကိုတင်ကြားပြီးသတင်းအလုပ်ကိုလုပ်ကြမှာပါ
သတင်းပညာရပ်ကိုတင်ကြားတဲ့ចောင်းသားနဲလာတာနဲ့သတင်းတိုက်တွေပြရတာသတင်းလုပ်ငန်းတွေကျဆင်းလာတာကြောင့်ဟရတ်မျိုးနဲ့အာဖဂန်နစ္စတန်တဝမ်းမှာပြည်သက်တွေအတွက်သတင်းရရှိနိုင်မှုကျဆင်းလာပါတယ
်ကိုစောမိုးချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တော်တာရှင်တို့အခုနားဆင်နေချက်ရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့ American ဆိုင်ရာသတင်းဆောင်မတပုတ်ကိုနားဆင်ချက်ရအောင်ပါ American ပြည်တော်စု Maryland ပြည်နယ်မှာရက်ွက်အင်အားစီမံခန့်ခွဲရေး HOA အသင်းကပြတ်ထန်းထားတဲ့လမ်းဘေးနေအိမ်ဝိုင်းရှိမြင်းနစားတွေမှာမြက်ခင်းစိမ့်အစာတခြားအပင်တွေစိုက်ခွင့်မရှိဘူးဆိုပြီးပြတ်ထန်းထားတဲ့ဥပဒေကိုတဘာဝပဝင်ချင်းထိမ့်သိမ့်နဲ့ဇနီးခင်ပွန်စုံတွဲကပြောင်းလဲလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်ဒူရာမာကူရာသတင်းပေးပို့ထားတာကိုကိုခင်မောင်စုံမင်းပြောပြထားပါတယ်ရှင
်မယ်ရီလန်းပြည်နယ်မှာဂျက်နက်နဲ့ဂျက်ဖရီခရော့စ်တို့စုံတွဲနေထိုင်တဲ့နေအိမ်ဝိုင်းရှိလမ်းဘေးမြက်နစားနေရာရှိဌာနမျိုးရင်းတဘာဝသစ်ပင်တွေကိုရှင်းလင်းပြီးတခြားအိမ်တွေရှိကလို့မြက်ခင်းစိမ့်တွေနဲ့အစာထိုးဖို့မယ်ရီလန်းပြည်နယ်ရက်ွက်အင်ယာစီမံခန့်ခွဲရေး HOA အသင်းကအမိန့်ထုတ်ထားပါတယ်HOA ဆိုတာကလည်းရက်ွက်အတွင်းလူနေအိမ်တွေကိုစီမံခန့်ခွဲဖို့ရက်ွက်ထဲကအိမ်ရှင်တွေနဲ့ပဲဖွဲ့စည်းထားတာဖြစ်ပါတယ် HOA အသင်းရဲ့အမိန့်ကို Janet နဲ့ Jeffrey Cross တို့ကလက်မခံဘဲအာခံလိုက်ကြပါတယ် Jeffrey Cross ကသူတို့ရဲ့အိမ်ရှိကတဘာဝဌာနမျိုးရင်းသစ်ပင်တွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
And this is a native beer.
ဒါကတော့တဘာဝဌာနမျိုးရင်းဘီယက်ဒက်တန်ဖြစ်ပြီးဖမ်းပွင့်အဖြူတွေပွင့်ရင်ဝိမုံကူးတဲ့ပြားကောင်တွေကတိတ်ကြိုက်ကြပါတယ
်။ရက်ွက်အတွင်းတခြားအိမ်ကြီးချင်းတွေလိုဖန်တီးထားတဲ့မြက်ခင်းစိမ့်တွေမဟုတ်ပဲဂျဲနက်နဲ့ဂျက်ဖရီခရော့စ်တို့ရဲ့နေအိမ်ဝိုင်းရှေမှာတော့တဘာဝပြားတွေလိပ်ပြာတွေနဲ့ငှက်တွေအတွက်အစာအာဟာရတွေပံ့ပိုးပေးနိုင်တယ်လို့ခိုအောင်စရာလည်းဖြစ်တဲ့ဌာနမျိုးရင်းပန်းပင်တွေနဲ့အပင်ငယ်တွေကိုတွေ့ရှိနိုင်ပါတယ်။ဒါနဲ့ပတ်သက်ပြီး Jeffrey Crush ကအခုလိုပြောပြပါတယ
် We have tons of birds and
ကျွန်တော်တို့စီကိုငှက်တွေအများကြီးလာပါတယ်နောက်ဆိုရင်ပန်းပွင့်တွေလည်းအများကြီးပွင့်တော့မယ်လိပ်ပြာတွေလည်းအများကြီး insect တွေကလည်းအပင်တွေကြားမှာတွာလာနေကြပါတယ်ယုံကလေးတွေဆိုရင်လည်းအဲ့ဒီအပင်တွေအောက်မှာတွင်းတူးနေကြပါတယ်
We started planting native plants to, and
ကျမတို့ကဌာနမျိုးရင်းအပင်တွေကိုစိုက်ပြီးတော့ပိုးသက်စီတွေဓာတ်ရုံမျိုးစားတွေမတုံတဲ့အတွက်ပြားတွေလေးပြားတွေနဲ့ငှက်တွေချက်ချင်းကိုရောက်လာကြတာပ
ါသူတို့ရဲ့အဲ့ဒီလိုအပင်တွေစိုက်ထားတာကိုအိမ်နီးချင်းတဦးကမကြေမနက်ဖြစ်ပြီးတိုင်ကြားတဲ့အတွက်ကြောင့် HOA အသင်းကနေ Cross to ဇုံတွဲရဲ့အိမ်ရှိကအပင်တွေရှင်းလင်းပြီးအဲ့ဒီအစားအများနည်းတူမျက်ခင်းဆက်ရမယ်လို့အမိန့်ထုတ်လိုက်ပါတယ်ဒါပေမဲ့လည်းသဘာဝမျိုးရင်းအပင်တွေကိုဂရုတစိုက်စိုက်ထားတဲ့ Cross to ဇုံတွဲကတော့အဲ့ဒီအမိန့်ကိုလိုက်နာဖို့ညှင်းပယ်လိုက်ပါတယ်
We knew we were doing things that were beneficial for the environment.
ကျမတို့ရဲ့အခုလုပ်ရကတဘာဝပတ်ဝန်းကျင်အတွက်အကျိုးများတယ်ဆိုတာသိပါတယ်။ဒါကြောင့်လည်းကျမတို့ဖန်တီးထားတဲ့အရာတွေကိုဖျက်ပြစ်ရမယ်ဆိုတာဟာအခြေခံကမှားနေလို့ထင်ပါတယ်
။အဲ့ဒီလိုနဲ့သူတို့ဇုံတွဲဟာဥပဒေကြောင့်အရာ၃နှစ်တိတိခက်ခက်ခဲခဲရင်ဆိုင်ခဲ့ကြပြီးတဲ့နောက်သူတို့ရဲ့ဌာနမျိုးရင်းသစ်ပင်လေးတွေဆက်လက်ထားရှိခွင့်ကိုရရှိပြီးအနိုင်ရသွားပါတယ်။ရက်ွက်ထဲကတခြားအိမ်တွေလိုမျက်ခင်းတွေပဲစိုက်ရမယ်ဆိုတော့ HOA ရဲ့ညွှန်ကြားချက်ကိုလိုက်နာစရာမလိုတော့ပဲဌာနမျိုးရင်းသစ်ပင်တွေစိုက်ပျိုးခွင့်ကိုပြည်내အစိုးရကနေခွင့်ပြုလိုက်ပါတယ်အဲ့ဒီလိုပြည်내အစိုးရကနေခွင့်ပြုအမိန့်ထုတ်လိုက်တဲ့အတွေ့ Winescape စာအုပ်ရေးသားတဲ့စာရေးဆရာမနန်စီလော်ဆန်ကပေါင်းမြက်ပင်တွေကိုနှုတ်ရင်းနဲ့အခုလိုပြောပါတယ်
I think the future of the lawn as it is
လာမယ့်အခုကာလမှာမျက်ခင်းပြင်ထားကြတဲ့အနေအထားတွေဟာနောက်တစ်ချိန်မှာတော့မလိုအပ်တော့ပါဘူး
The Humane Gardener လို့လူသိများတဲ့စာရေးဆရာမနန်စီလော်ဆန်ဟာ Janet Cross နဲ့ညီအစ်မလေးဖြစ်ပါတယ် Cross တို့ဇုံတွဲဌာနမျိုးရင်းသစ်ပင်တွေမဆုံးရှုံးအောင်ထိန်းသိမ်းဖို့လဲသူ့စီကပဲစိတ်ကူးရခဲ့တာပါသူပိုင်အိမ်ယာကိုတဘာဝတရိษံလေးတွေအတွေ့နားကိုရ Oasis အဖြစ်လဲပြောင်းလဲထားပါတယ်ဖန်တီးထားတဲ့လူလုံးမြက်ခင်းတွေရဲ့အခန်းကဏ္ဍကရေရှည်မှာမဖြစ်နိုင်တော့ဘူးလို့လည်းသူကပြောပါတယ်
။ There's more than 40 million acres across the country of
နိုင်ငံတဝန်းလုံးမှာဆိုရင်တဘာဝမဟုတ်ပဲဖန်တီးထားတဲ့အိမ်ဝိုင်းတွေမှာရှိတဲ့မြက်ခင်းကဧကတန်ပေါင်း40ကျော်ပါတယ်။အဲ့ဒီမြက်ခင်းတွေဟာဆယ်မြောင်းတွေကနေရေအများကြီးပေးရတဲ့အပင်တွေထဲမှာနံပါတ်1နေရာမှာရှိပါတယ်။
အဲ့ဒီမြက်ခင်းတွေဟာတဘာဝတော်ရိုင်းတလေးဆန်တွေအတွက်ခိုကိုရလည်းမဖြစ်အစာအာဟာရလည်းမရပဲအလဟတာဖြစ်နေတဲ့အတွက်ဒက်ဇုံလို့တောင်ခေါ်ကြပါတယ်အခုဆိုရင်ကမ္ဘာတဝန်းမှာတလေးဆန်နဲ့အပင်မျိုးစိတ်ပေါင်းတသန်းဝန်းကျင်ဟာမျိုးတုံးပျောက်ကွယ်တော့မယ့်အခြေအနေကိုရင်ဆိုင်နေကြရပါတယ်သူတို့ရဲ့တဘာဝကျက်စားရာပတ်ဝန်းကျင်တွေကွဲပြောက်ကုန်လို့ဖြစ်တယ်လို့အစိုးရတွေကထုတ်ပြန်တဲ့အစိုးရခန်းစာတွေမှာဖော်ပြနေကြပါတယ်ဒီလိုအခြေအနေတွေကြောင့်ဇီဝမျိုးစုံမျိုးကွဲတွေကိုမြင့်တင်ပေးဖို့အတွက်အိမ်ပိုင်ရှင်တွေဟာမိမိတို့ရဲ့အိမ်ဝိုင်းတွေကနေရာတစ်စိတ်တစ်ပိုင်းလောက်ကိုတော်ရိုင်းတဘာဝအတွက်အထောက်အကူဖြစ်စေတဲ့ပုံစံကိုပြောင်းလဲလာလိမ့်မယ်လို့လည်းနန်စီလော်ဆင်ကမျှော်လင့်နေပါတယ
် We're thriving we don't getWe don't get bit. We don't.
တာယာစီပင်နေပါလေ။အကိုက်ခံရတာ၊ပြားတုတ်ခံရတာမျိုးလည်းမရှိပါဘူး။ခြံထဲမှာရောအိမ်ထဲမှာလည်းကြွက်လည်းမရှိပါဘူး။တားကောင်နဲ့မုတ်ဆိုးတရိษံနေကြ၊ဟန်ချက်ညီတဲ့ဂေဟဗေဒစနစ်ကြောင့်ကျမတို့မှာဒါမျိုးတွေမရှိပါဘူး
။ Turf grass, green lawn, more.
အစုံမရောဖန်တီးထားတဲ့မြက်ခင်းစိမ်းဟာကဘာကြီးရဲ့ကျန်းမာရေးကိုယ့်ရဲ့ကလေးတွေကျန်းမာရေးထက်ပိုအရေးကြီးသလားဆိုတာကိုမိခွန်းထုတ်ရမှာပါ။အလားပါနဲ့အရေးကြီးမှုပေါ်လူတွေရဲ့အမြင်တွေလည်းပြောင်းလဲကြဖို့လိုပါလိမ့်မယ်။
တကယ်လက်တွေ့မှာဒီအတိုင်းသာဖန်တီးကြမယ်ဆိုရင်တော့လူတွေနဲ့တော်ရိုင်းတလေးဆန်တွေအတွေ့သဘာဝနားခိုရာတကူဖန်တီးကောင်းဖန်တီးနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆုံးမပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOE American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်အရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇွန်လ15ရက်ဂျာတာပရင်းနေ့မနက်ခင်းစီစဉ်တွေကိုလိုင်းထိုမီတာ24.50 MHz တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့လူဒူးနဲ့ဂျမ်းမာရေးအားကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံတို့ဟာယဉ်ကျေးမှုဒလိထုံးစံခြင်းနှိစက်ကြသလိုဆီယနာတိတ်မှုမကြာခဏကျုံရဖုံခြင်းလည်းတူညီကြပါတယ်။ဒါပေမဲ့ဆီယနာတိတ်မှုရဲ့ဒဏ်ကိုထိုင်းနိုင်ငံကပုံမှုခဏရဲ့ရှေ့ပြီးမြန်မာနိုင်ငံကတော့အဖက်ဖက်မှာဆုတ်ယုတ်ချဆင်ခဲ့ရပါတယ်။ဒီနိုင်ငံကြားဘလို့ကွာဟမှုတွေရှိနေပါသလဲ။အခုတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာကိုဝင်းခန့်မောင်ကဥကြော်စံသားနဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
မင်္ဂလာပါခုတစ်ပတ်ဒီ editor နဲ့ဆွေးနွေးခန်းစီစဉ်ရနေကြိုးစားပါတယ်ဒီတစ်ပတ်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့မေလကဒီမြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးသွားတာရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲမှာဒီ move forward လူငယ်တွေဦးဆောင်တဲ့ move forward party ကနိုင်ရသွားပါတယ်ဆိုတော့ဒီထိုင်းနိုင်ငံရဲ့ဒီမြန်မာအိန္ဒိယချင်းထိုင်းနိုင်ငံရဲ့အစဉ်လာပေါ့နော်ဒီနိုင်ငံရေးသမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်သူတို့က2014ခုနှစ်ကနေကျွန်တော်အာနာတင်ထားတာနေအခုချိန်မှာဒီအယတားအစိုးရပြန်ပြီးတော့အဲရွေးကောက်ပွဲနဲ့ပြန်တက်လာတဲ့အခြေအနေထိပေါ့နော်ဆိုတော့ဒီအခြေအနေကိုကျွန်တော်တို့အဲပြန်လည်ပြီးတော့သုံးသပ်ကြည့်ကြင်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးခွန်းအနေနဲ့ဥကြောတန်တာခင်ဗျာဒီထိုင်းနဲ့မြန်မာမှာဒီအာနာတင်နာခြင်းဟာဘယ်လိုကွာခြားခဲ့ပါလဲဆိုတော့မေးခွန်းနဲ့ကျွန်တော်စကြင်ပါတယ
်အကြံဉာဏ်ကြည့်မယ်ဆိုရင်တော့ထိုင်းမှာအာနာတင်ပေမဲ့တိုင်းပြည်ဟာမြန်မာနိုင်ငံလောက်အကြမ်းဆက်နေဆုပ်ပြတ်တယ်မဟုတ်ဘူးလေဒီမှာငါကစီးပွားရေးလူမှုရေးညာရေးစသဖြင့်အဖက်ဖက်ချုံကြသွားတယ်ဆိုတော့ထိုင်းမှာကြတော့အဲ့လိုမဖြစ်ဘူးဆိုတော့ထိုင်းစစ်တပ်ဟာအနာသိမ့်မဲ့စီးပွားရေးတို့အထွေထွေတို့ဝင်မဆွဘူးဆိုပြီးတော့အကြမ်းအဖျင်းပြောကြတယ်ဒါမှမဟုတ်မြန်မာပြည်ကစုတော့နေကြည့်ရတာဖြစ်ပါတယ်တကယ်တော့တခြားနိုင်ငံတကာနဲ့ရှင်မယ်ဆိုရင်ထိုင်းလည်းပဲအတော်သင့်ဆုပ်ပြတ်သွားတာပါပဲစစ်တပ်အနာသိမ့်လိုက်တဲ့အခါမှာဆိုတော့ထိုင်းမှာကအဓိကဘာရှိလဲဆိုရင်ထိုင်းမှာစီးပွားရေးမပြတ်ဘူးစီးပွားရေးမှာအဓိက agriculture ရယ် production control လုပ်ငန်းရယ် supply လုပ်ငန်းရယ် service industry ရယ်ဝန်ဆောင်မှုလုပ်ငန်းဒီဟာတွေကိုမထိခိုက်ပါဘူးအဲကြောင့်ထိုင်းရဲ့နိုင်ငံရဲ့စီးပွားရေးဆက်လက်ပြီးတော့သွားနေလို့ယူဆပါတယ်သို့တော်လည်းပဲအဲ2014နောက်ပိုင်းအနာသိမ့်ပြီးတဲ့နောက်မှာစီးပွားရေးဖွံ့ဖြိုးမှုအကျဆင်းသွားပါတယ်အခုနောက်ဆုံး World Bank ရဲ့အချက်အလက်တွေကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးမှုက300ခန့်နှုန်းပဲရှိတယ်သူအင်းဒီဂျင်ဗီယက်နမ်နိုင်ငံမှာ600ခိုင်နှုန်းကနေ100ခိုင်နှုန်းတိတိုးတက်တာတွေ့ရပါတယ်ဆိုတော့မြန်မာပြည်နဲ့ဆိုင်ရင်တော့ထိုင်းမှာအနာသိနေတာသိဆုပ်ပြတ်သက်မသွားဘူးဟုတ်တယ်မြန်မာကပိုဆုပ်ပြတ်သွားတော့တယ်ဆိုပေမဲ့တခြားနိုင်ငံတကာအတိုင်းအတာနဲ့ဆိုင်ရင်တော့ထိုင်းမှာလည်းပဲအနာသိနေတဲ့ဆုပ်ပြတ်သွားတော့တယ်ရှိတယ်လို့ပြောမှဖြစ်ပါတယ်ခွင့
်မြန်မာပြည်မှာလည်းဘာကြောင့်အဲ့လိုမဖြစ်နိုင်တာလဲဘောနော်ဒီစစ်တပ်အနာသိနေတာလည်းစစ်တပ်ပဲထိုင်းကလည်းစစ်တပ်ပဲမြန်မာကလည်းစစ်တပ်ပဲဆိုတော့အဲ့ဒီပုံမှာရောဒီအန်ကဲအမြင်ကိုတစ်ချက်ပြောပြပေးပါဦး
ဒါနဲ့တပိုင်းကြောင်ပြောမှာပါထိုင်းမှာကစစ်တပ်ရဲ့အခန့်ကဏ္ဍနဲ့မြန်မာစစ်တပ်အခန့်ကဏ္ဍကွာပါတယ်1932မှာထိုင်းနိုင်ငံမှာဘရင်သဲဥစမိုင်းဘရင်စစ်ကိုဖျုပ်ချပြီးတော့ constitutional monarchy စီမင်းခံဘရင်စစ်ဆိုတာလုပ်လာပါတယ်အဲ့ဒီနောက်ပိုင်းမှာဘရင်စစ်ကိုအဓိကဖြစ်စေဖို့အတွက်ပြန်ပြီးတော့အင်အားဖြည့်လာတယ်အဲ့ဒီခါမှာစစ်တပ်ကဘရင်စစ်ကိုကောက်ွယ်ထိန်းသိမ်းသူဖြစ်နေအဲ့ဒီ role ကိုယူလာခဲ့တယ်ဆိုတော့ဘရင်ကိုတကယ်ဒါဖျားတပါလို့ပေါ့လေအဲ့လိုကိုယ်ကိုရအောင်ပြည်သူတွေကိုငယ်ငယ်ကစွန့်စင်တဲ့လူတွေစိတ်ထဲမှာအဲ့လိုဆွဲလာကြတယ်မြန်မာပြည်မှာကြတော့မြန်မာစစ်တပ်ဟာအဲ့လိုမဟုတ်ပါဘူးမြန်မာစစ်တပ်ဟာသူတို့အထက်မှာဘယ်သူမှမရှိဘူးအာဏာသိမ်းလိုက်ပြီးရင်သူပဲဘရင်ဖြစ်သွားတာပဲစစ်တပ်ရဲ့အကြီးအကဲပဲဆိုတော့ထိုင်းကစစ်တပ်ကတော့အဲ့လိုမဟုတ်ဘဲနဲ့ပြည်တွင်းပြဿနာတွေဖြစ်ခဲ့တယ်1950နောက်ပိုင်းမှာအဲ့ဒီဟာတွေကိုလည်းပဲဘရင်နဲ့စစ်တပ်နဲ့ပူတပ်ပြီးတော့ကာကွယ်ကြတယ်ဘရင်စစ်မပြတ်သုံးရေးအတွက်ဆိုပြီးတော့ထိုင်းကလှုပ်လာခဲ့ပါတယ်ဆိုတော့ထိုင်းမှာစစ်တပ်ရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံစစ်တပ်ရဲ့အခန့်ကဏ္ဍထက်ပိုပြီးတော့လူကြိုက်လက်ခံတယ်မြန်မာစစ်တပ်ကတော့ဘရင်စစ်ကိုအကြောင်းကြားစရာမရှိတော့တိုင်းပြည်ရဲ့လူညုံရေးအမျိုးသားလူညုံရေး National Security အရေးကြီးတဲ့နောက်ပြီးတော့တောင်းကျမ်းမှုကိုကာကွယ်ထိန်းသိမ်းရမယ်အန္တရာယ်ပညာဆိုတာအကြောင်းပြတယ်ပေါ့လေရေမဲရှာတယ်ပေါ့တချို့ကလည်း အဲ့လိုဖြစ်အောင်စစ်တပ်ကိုယ်တိုင်ကဖန်တီးထားတာအကြောင်းပြပြီးတော့သူကအနာတီမြေကျင်းလို့လုပ်တယ်လို့နိုင်ရှင်သုံးသပ်ကြတာရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းပြီးရင်စစ်တပ်ဟာလုံးလုံးအနာရှင်ဖြစ်သွားတယ်အတင်းပြောရင်ထိုင်းမှာတော့ business ရှိတဲ့အတွက်ကြောင့်နည်းနည်းပါးပါးခံတာရဲလို့ပြောရင်မှတ်မယ်မဟုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့ဒါကတော့ဟိုတမိုင်းကြောင်းနဲ့ရှင်ပြီးတော့ဒါစစ်တပ်ချင်းဟိုဟိုရှင်းကြည့်အောင်เนาะဆိုတော့အခုဒီခေတ်ပေါ်ကာလမှာဒီစစ်တပ်ချင်းကိုမြန်မာစစ်တပ်နဲ့ထိုင်းစစ်တပ်နဲ့ရှင်းကြည့်ရအောင်ဘယ်လိုများ
ဟုတ်ကဲ့
ပြောလို့ရမယ
်စစ်တပ်ဆိုတာလက်နက်ရှိရဲ့အနာမတ်တဲ့ငါတို့လုပ်ချင်တာလုပ်လို့ရမယ်ဆွဲ mentality ကရှိပါတယ်နှစ်နိုင်ငံလုံးမှာရှိပါတယ်ဒီထိုင်းစစ်တပ်နဲ့မြန်မာစစ်တပ်ကိုပြင်ရှင်တို့ကဘာပြောလဲဆိုတော့ predatory khaki capitalist uniform ထားတဲ့ khaki uniform ထားတဲ့အရင်းရှင်တွေဖြစ်တယ် predatory ဆိုတိုင်းပြည်စည်းဝေးကိုချွတ်ထုံကြအောင်သူတို့စားနေကြတာပဲဖြစ်တယ်တကယ်စည်းဝေးလုပ်ချင်တယ်တကယ်အရင်းရှင်ကြီးတွေဖြစ်ပါတယ်စည်းဝေးလုပ်ငန်းကိုအဓိကလုပ်ကြတာနှစ်နိုင်ငံလုံးရဲ့စစ်တပ်တွေဟာဒီသဘောတည်းလုပ်နေကြတာဖြစ်ပါတယ်သူတို့ဟာသူတို့အာဏာကိုထိပါမယ်ဆိုရင်သူတို့လက်မခံနိုင်ဘူးစစ်တပ်ရဲ့အခန့်ကဏ္ဍကိုသိပ်ပြီးတော့ minimize လုပ်လိုက်တယ် sideline ဘေးဖယ်လိုက်မယ်ဆိုရင်သူတို့လုပ်တယ်အခု taxin လက်ထက်မှာအာဏာသိမ်းတာပေါ့2006ခုနှစ်မှာသိနေလဲတက်ဆင်ကတိုင်းပြည်ရဲ့စီးပွားရေးကိုစုကိုင်းဖန်တီးနိုင်တဲ့ကျေလဲဖုံချွေးကိုဒီခေတ်စကားနဲ့ပဲ populist politicians ပေါ့လူကြိုက်များအောင်လုပ်တယ်ဆိုတာလူမဲလုံးပေးတဲ့မဲဆွဲနေရမှာလဲပတ်စံတွေအများကြီးပေးပြီးတော့မဲဆွဲခဲ့ဆိုတာကြပ်ဖို့မှာပါဒါပြီးတော့ကျေလဲတွေမှာလူတယောက်ယောဂတစ်ခုကိုဘတ်သုံးဆယ်နဲ့ဆေးကုနိုင်အောင်လုပ်ပေးမယ်တခါယောတယောက်ထွက်ငွေထွက်ကုန်တစ်ခုစီရမယ်ဆိုပြီးတော့ဒါဘောက်ငွေဘယ်နှစန်းပေးတယ်ယောတိုင်းကိုအဲ့လိုမျိုးတွေဆိုတော့သိပ်ပြီးတော့လူကြိုက်များတဲ့ဟာလောက်တော့ကျေးလက်ပြည်သူတွေကအော်အရင်ကဘရင်က rural ရဲ့ဒါကျေးလက်ကိုထိုင်းကျေးလက်ရဲ့အဓိကကာကွယ်ဆောင်ချက်ဆို guardian of the rural Thai လို့ခေါ်တာပေါ့အဲ့လိုလုံနေတဲ့နေရာမှာ taxi ကသူလုံနိုင်တယ်ဆိုတာပြတော့ဘရင် state ကိုကဘေးဖက်လိုရောက်တယ်ဒါကိုစစ်တပ်ကလည်းမြင်လာတဲ့တရားသူ့ကိုဖယ်ချပြီးတော့အနာသိနေတာဖြစ်ပါတယ်ဆိုတော့ taxi ကိုဖယ်ချပြီးတော့အနာသိနေတဲ့ခါဘရင်ကိုယ်တိုင်ကအဲ့စီအနာသိမှုကိုတိမ်ဝင်သိမှပြုပေးခဲ့တာဖြစ်ပါတယ်ဆိုတော့သူတို့တို့ကအတော်လေးကွာတယ်လို့ပြောပါနိုင်မယ်မြန်မာစစ်တပ်ကထိုင်းစစ်တပ်ကဒီနေရာမှာသို့တော်လည်းပဲအနာကိုမတ်တဲ့နေရာမှာသူတို့ရဲ့နောက်ပြီးတော့ဗန္ဒာရေးစစ်တပ်ရဲ့အဆုံးစိတ်ကိုဖျက်တောက်ဖို့လုပ်တယ်အဲ့လိုမျိုးတွေကြတော့သူတို့ကလုံးဝလက်မခံနိုင်ဘူးအတူတူပဲဒီဟာကတော့သူတို့
ဟုတ်ကဲ့ so တစ်ဆက်တည်းမှာပဲဒီဘီရင်စနစ်အကြောင်းပြောနေတယ်ခုနဟိုပြောတဲ့ထက်မှလည်းပါပါတယ်ဟိုမြန်မာမှာကြတော့ကျွန်တော်ဘီရင်စနစ်မရှိနေဘူးဒီထိုင်းမှာဘီရင်စနစ်ရှိသေးတယ်ဆိုတော့ဒီထိုင်းရဲ့ဘရင်စနစ်ကဒီဒီမိုကရေစီပေါ့နော်ထိုင်းမှာဒီမိုကရေစီထွန်ကားရေးအတွက်ကိုဘယ်လောက်အထောက်အကူဖြစ်တယ်လို့ထင်ပါလဲ
။အာတကယ်တော့ဘရင်စနစ်ပေါ့လေဘရင်ဆိုတာတူတယောက်တည်းအာဏာပိုင်တဲ့လူဆိုတော့ဒီမိုကရေစီနဲ့ဆက်ညင်ပဲပါပဲမူအဖြစ်ကတော့ဒါပေမဲ့ထိုင်းဘရင်ကိုဘယ်လိုသုံးသပ်ကြလဲဆိုတော့ stabilizer stabilizing factor of the country တိုင်းပြည်ကိုတည်ငြိမ်အောင်ထိန်းတယ်သူကို sideline လောက်တော့သူမကြိုက်ဘူး business ကို base ဖယ်ဖို့လောက်တော့တော့သူလည်းမကြိုက်ဘူး business ကိုကာကွယ်ရဆိုရဲစစ်တပ်ကလည်းမကြိုက်ဘူးသူတို့နှစ်ယောက်ကပူတွေပြီးတော့ကာကွယ်ကြမှာပဲဒါပေမဲ့စစ်တပ်လောက်တာလက်လွန်လာရင်တော့ဘင်းကစစ်မလုံးနဲ့တော်တော့ဆိုပြီးတော့လုပ်ပါတယ်ဥပမာဖြင့်1996လာအဲ့မှာအနာသိန်းကဆိုလို့ရှိရင်သူတို့နှစ်ယောက်လုံးကိုအဲစုချန္ဒာဘူဂျူဂျီစုချန္ဒာကိုလည်းခေါ်ပြီးတော့သူဆန္ဒပြတဲ့အဖွဲ့ဦးဆောင်တဲ့လူလည်းခေါ်ပြီးတော့သူရဲ့ရှေ့မှာသူကအော်ရာပြောပြီးတော့ပြန်လဲသိမြတ်စီတယ်တကယ်တော့ဆန္ဒပြတဲ့လူကိုသူကအပြစ်ဖို့ပြီးတော့ပြောတာဖြစ်တယ်ဆိုပြီးတော့အထောက်အထားတွေကပေါ်ပြပါတယ်ဆိုတော့ဘင်းဟာသူ့ကိုဘေးဖယ်ဖို့ကြိုးစားတော့မကြိုက်ဘူးသူ့ရဲ့မဲ့လည်းပဲတိုင်းပြည်ကိုတည်ငြိမ်အောင်အခြေအနေသိဆိုးမသွားအောင်တော့လုပ်တယ်လုပ်ပြတယ်ပေါ့လေအဲ့ဟာကတော့ကွာပါတယ်ဆိုတော့ဒီမိုကရေစီကိုကာကွယ်သူတော့မဟုတ်ဘူးတိုင်းပြည်ကိုတည်ငြိမ်အောင်ထိန်းသိမ်းသူသာဖြစ်ပါတယ်တကယ်တော့သူလည်းပဲသဲဦးဆံပိုင်သဘောမျိုးနဲ့အုပ်ချုပ်နေတာဖြစ်တယ်တိုင်းပြည်မှာအချမ်းသာဆုံးလူကဘင်းမှာပဲဘရင်ရဲ့စီးပွားရေးဘယ်သူမှဝေဖန်လို့တိုင်းနိုင်ငံရဲ့ထူးခြားချက် Article 122ထင်တယ်အဲ့မှာ less majesty ဆိုတဲ့ဥပဒေရှိပါတယ်ဘရင်စနစ်ကိုစော်ကားပြီးတော့မပြောဘူးပုတ်ခတ်ပြီးပြောရင်ဟာရာဇဝတ်မှုမြောက်တယ်ထောင်နံပဲနှစ်ကြက်ခံမယ်ဆိုတာပြင်းထန်ပြတ်ထန်ထားတယ်အခုထိလည်းပဲပြတ်ထန်ထားစေပ
ါ
ဆိုတော့အခုရွေးကောက်ပွဲနိုင်လာဖို့လောက်တာတော့မှအဲ့ကိစ္စကိုဝေဖန်ကြလို့မနေ့ဆောင်တင်းပြီးတော့သူတို့လုပ်လာတာဖြစ်ပါတယ်ဟုတ
်ကဲ့ဆိုတော့ဒီအထိကျွန်တော်တို့ခြုံပြောရမယ်ဆိုရင်ဒီမြန်မာမှာစစ်အာဏာသိမ်းမှုမျိုးဟာဒီထိုင်းလိုမျိုးဖြစ်လာကြအကြောင်းမရှိဘူးဆိုတော့သဘောပေါက်ရောက်တာပေါ့နော
်ဟုတ်ပါတယ်အဲ့လိုမဖြစ်လာဘူးကျွန်တော်စဉ်းစားအဲ့လိုဖြစ်လာမယ်အစားထိုင်းနိုင်ငံမှာတကယ်တော့အခုဘရင်စတိတ်ကိုကန့်ကွက်တဲ့လူတွေပုံများလာတယ်နောက်ပြီးလက်ရှိဘရင် ရာမသ10ပေါ့ဆယ်ကျင်မြောက်ရာမသူ့အဖေကတော့ရာမသ9ကိုကျင်မြောက်ရာမပြင်အဲ့ဒီသူ့အဖေဆောက်သူကပေါ်ပြလာမဖြစ်ဘူးလူကြိုက်မများဘူးသူရဲ့သာရိတ္တဘာညာဆက်သဖြင့်ပေါ့လေအဲ့ဒါကိုသူကဝေဖန်ကြတယ်ဆိုတော့တစ်ချိန်မှာဘရင်စတိတ်ကိုပပျောက်သွားတယ်ဆိုရင်တောင်းစစ်တပ်နဲ့ဒီမိုကရေစီအားစုက stabilizing that တည်ငြိမ်ထင်ပေးလို့မရှိတော့ပူပြီးထိတ်လိုက်ပြင်းထန်လာမယ်လို့ထင်ပါတယ်အဲ့လိုဆိုရင်တနည်းအားဖြင့်မြန်မာဒီထိုင်းလိုဖြစ်မဲ့ဆိုတာထိုင်းနိုင်ငံရဲ့အာဏာသိမ်းမှုဒီမြန်မာလိုပုံစံမျိုးတော့ဖြစ်သွားနိုင်တယ်လို့ထင်တယ်။ဒါဆိုမြန်မာလိုပြောရကြမယ်။ဒါပေမဲ့လေအင်ဒိုနီးရှားမှာကြတော့စစ်တပ်မှာဒါပိုဂျိုကြီးဆူဟာတိုကပြန်ပြီးနောက်ဆုတ်သွားပြီးတော့သူရဲ့ဟိုအဘီဘီကိုလာသူတင်ပေးခဲ့ပြီးတော့စစ်တပ်တဖြည်းဖြည်းဆုတ်သွားတာတွေ့တယ်ဆိုတော့အဲ့လန်လေဖြစ်ကောင်းဖြစ်နိုင်တယ်။သို့သော်အင်ဒိုနီးရှားဒီမိုကရေစီကိုလည်း perfect လို့မပြောကြပါဘူး။လူခွေးတွေဘာတွေမှအများကြီးအားနေတာရှိပါသေးတယ်။
မြန်မာနိုင်ငံရေးနဲ့လည်းပြန်ပြီးတော့အခြေကြည့်အောင်ပါဆိုတော့အခုထိုင်းမှာဝင်ကြီးချုပ်ဖြစ်လာနိုင်ခြေရှိရယ်ပေါ့နော်ဒီ move forward party ကပါတီကောင်းဆောင်ပြီး Peter Linger Red ကနေပြီးတော့ဒီမြန်မာနိုင်ငံတည်ငြိမ်ရေးကိုသူစောင့်ကြည့်ပေးနိုင်တယ်ဒီအတွက်အာဆီယံကိုလမ်းညွှန်ပေးနိုင်တယ်ဆိုတာတွေကိုသူကပြောတာကိုလည်းကျွန်တော်ကြားရပါတယ်ဆိုတော့ဒီပုံမှာရောဥကျော်သန္တာအနေနဲ့ဘယ်လိုသဘောရပါလဲ
အာကဲမြန်မာပြည်ကိုတည်ငြိမ်အောင်လုပ်မဲ့အစားခင်ဗျားတို့တိုင်းပြည်ကိုပဲခင်ဗျားတည်ငြိမ်အောင်လုပ်ပါဦးဗျာခင်ဗျားအနာရအောင်တကယ်ခိုင်မာတဲ့အစိုးရဖွဲ့တံဝဲကြိုးစားပါအောင်လို့ပြောမလို့ဖြစ်နေပါတယ်တကယ်တော့အာဆီယံနိုင်ငံတွေမှာထိုင်းဟာမြန်မာနဲ့အရင်းအနှီးဆုံးနိုင်ငံဖြစ်ပါတယ်သူကစစ်တပ်ကိုနည်းနည်းဖိစံတဲ့သဘောရှိတဲ့အင်အားစုဖြစ်တယ်မြန်မာစစ်တပ်နဲ့ထိုင်းကအင်မတန်အရင်းနှီးတာသူကဆိုသူအစိုးရတက်လာတာကိုတော့သူသာတကယ်လို့အစိုးရဖွဲ့ဖြစ်ခဲ့မယ်ဆိုရင်မြန်မာစစ်တပ်ကပျော်ရွှင်ပါမလားဆိုတော့မှသိပဝင်ကြပါမလားကြိုက်ပါမလားဆိုတော့ပြောစရာဖြစ်ပါတယ်သူကအဲ့လိုပြောတယ်ပြည်မနိုင်ငံတည်ငြိမ်ရေးအတွက်ငါတို့ကူညီနိုင်တယ်ဘာညာပြောတယ်ပြီးတဲ့မကြခင်မှာပဲမြန်မာစစ်ကောင်စီကဒုတိယအကြီးအကဲကလည်းပဲနေဆက်ဒေသကိုသူတက်တွေကိုညွှန်ကြားတယ်လို့သတင်းရရှိပါတယ်အာမင်းတို့ထိုင်းနေဆက်ကိုအတိအကျထားပြီးသတိထားကြဘာညာလှုပ်ရနိုင်ဆိုပြီးသူကသတိနဲ့ပြန်ပြီးတုံ့ပြန်ထားတယ်လို့သတင်းတွေကျွန်တော်ကြားပါတယ်ဆိုတော့မြန်မာနိုင်ငံအရေးကိုသူကဆောင်ကျဉ်ပေးနိုင်တယ်ဆိုတာကတော့အဲဖိတ်ဖြစ်နိုင်တဲ့ကိစ္စလို့တော့ကျွန်တော်မမျှော်လင့်ပါဘူးခင်ဗျာ
။ဟုတ်ကဲ့အခုလိုဒီထိုင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်စစ်တပ်ရာရောဒီဘရင်စနစ်တွေအခုနောက်ဆုံးရွေးကောက်ခံပါတီနဲ့မြန်မာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့အခုလိုအငယ်ဦးကျော်စံသားရဲ့ဒီအမြင်တွေကိုသိခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ဝန်သားပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော
်ကိုဝင်းခမောင်နဲ့ဥကျော်ဆန်သားတို့ဆွေးနွေးတင်ပြခဲ့တဲ့ editor နဲ့ဆွေးနွေးခန်းကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့လူရုနဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ဒီသတင်းပတ်မှာတော့သွေးတွင်းတကြားဓာတ်စစ်ဆေးဖို့ HbA1c စစ်ဆေးဖို့တွေဘာလို့လိုအပ်တယ်လဲဆိုတာကိုကြည့်ကြရမှာပါ။စီးချိုသွေးချိုကုသတဲ့နေရာမှာအထူးအရေးကြီးပါတယ်။လူရုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားပါတယ်ရှင်။
ဒီကြိုယောဂကိုတတ်မှတ်ကုသတဲ့နေရာမှာသွေးတင်းတကြားတဲ့ပမာဏကိုစနေတကြားတိုင်းတာဖို့လိုအပ်ပါတယ်ခန္ဓာကိုယ်ထဲမှာနေစင်းတဲ့အမျှပြောင်းလဲနေတဲ့သွေးတင်းတကြားတဲ့ပမာဏကိုတိုင်းတာတာအပြင်အပြောင်းလဲနေတဲ့ HbA1c တက်တွေကိုပါတိုင်းတာနိုင်ခဲ့မယ်ဆိုရင်စီးကြိုသွေးကြိုယောဂကိုထိမ့်သိမ့်ကုသတဲ့နေရာမှာအချိုကျေစုများစေနိုင်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့စီးကြိုယောဂဟာသွေးရောယောဂလိုပဲကျွန်တော်တို့ကသွေးထဲမှာတကြားတက်ကိုတိုင်းတာပြီးကုသတဲ့နည်းရှိပါတယ်ဒါကြောင့်မို့ဒီသွေးတကြားတက်တိုင်းတာတဲ့အခါမှာတိကြဖို့လိုပါတယ်အဲ့ဒီအခါမှာဆရာတို့ကသွေးချိုဓာတ်ကလည်းခန္ဓာကိုယ်ထဲမှာအချိန်နဲ့မျှပြောင်းနေတယ်။မပြောင်းနေတဲ့အခါမှာဆရာတို့ကအပြောင်းလဲနေတဲ့သွေးစစ်ဆေးခြင်း HbA1c ဆိုတဲ့ဒီစစ်ဆေးမှုနဲ့ဆရာတို့ကဒီစီးချိုထိန်းသိမ်းမှုကောင်းမကောင်းဆိုပြီးစစ်ဆေးတာတွေရှိပါတယ
်။ HbA1c စမ်းသက်စစ်ဆေးခြင်းနည်းလမ်းဟာနေ့စဉ်စမ်းသက်စစ်ဆေးစရာမလိုတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ HbA1c စမ်းသက်စစ်ဆေးခြင်းနည်းလမ်းကိုဘယ်နှလားတစ်ခါပြုလုပ်တင်လဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။ဒါတော့3လတစ်ခါမိမိရဲ့ဆရာဝါနေစစ်ဆေးခိုင်းမှာဖြစ်ပါတယ်။ဆိုတော့ဒီပုံမှန်မူတည်ပြီးတော့ရလာတဲ့ရလတ်ပုံမူတည်ပြီးဆရာတို့ကစီးချိုထိန်းသိမ်းမှုကောင်းတယ်မကောင်းဘူးဆုံးဖြတ်တယ်။နောက်ကုသကုတုံးတွေကိုပြန်လဲစစ်ဆေးတယ်။အစားအသောက်တွေစစ်ဆေးပြီးတော့သူ့ရဲ့အချိုဓာတ်ကိုပမှန်ဖောင်တင်းမှရရှိအောင်ဆရာဝန်တွေကထင်းကြီးပေးရတာရှိပါတယ်။
နေရဒေတာဝေးကြီးအခြေအနေစတဲ့အကြောင်းမျိုးမျိုးကြောင့် HbA1c စံသက်စစ်ဆေးမှုပြုလုပ်ဖို့မလွယ်ကူတဲ့သူတွေလည်းရှိပါတယ်ဒီလိုအခြေအနေမျိုးမှာဘလို့နည်းလမ်းနေတဲ့ HbA1c ပမာဏခံမှန်းတက်ချက်နိုင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
နေမာလီရဲ့လူတွေအနေနဲ့ HbA1c စစ်ဆေးဖို့အတွက်အခက်အခဲရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစာစားပြီး2နာရီမှရှိတဲ့မိမိရဲ့အချိုဓာတ်ကိုမှတ်တမ်းတင်ထားမယ်ဆိုရင်ဆရာဝန်အနေနဲ့ဒါကိုကြည့်ပြီးမှတ်တမ်းမှန်းဆလို့ရပါတယ်เนาะအကယ်၍200အောက်မှာပဲရှိမယ်ဆိုလို့ရှိရင်ဒီ average estimated average glucose လို့ခေါ်ပါတယ်အဲ့ဒါဒီဘယ်ချိန်တိုင်းတိုင်းဆရာတို့စားစားပြီး2နာရီမှ200အောက်မှာပဲရှိတယ်ဆိုလို့ရှိရင်သူ့ရဲ့3လတစ်ခါစစ်ဆေးမယ် HbA1c ဒီ9ရာခိုင်နှုန်းပတ်ဝန်းကျင်လောက်เนาะရှိမယ်လို့မှန်းဆတယ်ဒါဆိုရင်နောက်ဆက်တွဲပြဿနာကြီးကင်းမှာဖြစ်ပါတယ်အဲ့တော့စားပြီး2နာရီမှတစ်ချိန်လုံး200အောက်မှာတစ်ခါမှမရောက်ခဲ့ဘူး200ထက်မှာပဲရှိတဲ့သူတယောက်အနေနဲ့ဆိုရင်တော့3လတစ်ခါစစ်ဆေးတဲ့ HbA1c မှာ9ထက်များနေမယ်စီးကျူရဲ့နောက်ဆက်တွဲတွေကိုခံစားပြီးတော့အသက်ဆုံးရှုံးတဲ့အထိဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့စီးကျူလူနာတွေအနေနဲ့ကလည်းကိုယ့်ရဲ့အချိုဓာတ်ဘယ်လောက်ထိထားရမယ်ဆိုတဲ့ target ကိုလည်းသိဖို့လိုတယ်အချိုဓာတ်ထိန်းသိမ်းမှုကောင်းမကောင်းစစ်ဆေးတဲ့ HbA1c ရဲ့ဂဏန်းတွေကိုလည်းသိရှိဖို့လိုအပ်ပါတယ်
ကမ္ဘာပေါ်မှာအသေးပြောက်အများဆုံးယောဂါတွေကနှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါနှစ်မျိုးဟာစီးကျူယောဂါသွေးတွေးယောဂါတွေနဲ့ဆက်စပ်မှုရှိနေတာကိုတွေ့ရပါတယ်စီးကျူယောဂါနဲ့သွေးတွေးယောဂါတွေကိုစနစ်တကျတိုင်းတာစစ်ဆေးကုသပေးထားမယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါတွေကိုကာကွယ်ရရောက်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်သွေးတွေးယောဂါနဲ့စီးကျူယောဂါနှစ်ခုဟာဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာအသေးပြောက်အများဆုံးဖြစ်စေတဲ့ယောဂါတွေနဲ့တွဲဖက်ပြီးဖြစ်စေတဲ့အခြေခံအကြောင်းတရားကြီးပဲဖြစ်ပါတယ်အဲ့တော့ဒီသွေးတွေးယောစီးကျူယောဂါယောဟာသွေးစစ်ဆေးခြင်းသွေးပေါင်ခြင်းတိုင်းတာခြင်းမှတပါမပြောနိုင်ပါဘူးဒါကြောင့်မလို့အသက်30မြည်သူမဆိုဒီသွေးပေါင်ခြင်းတိုင်းတာခြင်းစီးကျူစစ်ဆေးခြင်းနဲ့เนาะစီးကျူအချိုကာလဆိုတဲ့အခြေအနေလေးတစ်ခုကိုပါသိရှိပြီးတော့ဆရာဝန်အနေနဲ့စနစ်တကျကုသမှုခံယူမယ်ဆိုလို့ရှိရင်ကမ္ဘာပေါ်မှာအသေးအပြောက်အများဆုံးဖြစ်တဲ့ယောဂါကြီးနှစ်ခုကြောင့်မိမိကိုယ်တိုင်ဒေဆုံးမှုကနေရောကြသွားနိုင်မှာပဲဖြစ်ပါတယ်ဒါကြောင့်မလို့သွေးရောယောဂါရှိသူစီးကျူယောဂါရှိသူမှန်သမျှဒီမိမိရဲ့ဆရာဝန်နဲ့စနစ်တကျတိုင်မရပါမယ်သွေးတို့တစ်ခုတည်းကုလို့လည်းမရဘူးစီးကျို့တစ်ခုလည်းကုလို့လည်းမရပါဘူးသွေးတွင်းစီများခြင်းကိုစစ်ဆေးပြီးလဲကုသပါမယ်ဒါဒီဆေးဝါးကုသတာပါเนาะဆေးဝါးမဟုတ်တဲ့ကုသတဲ့မိမိကိုယ်တိုင်လိုအပ်မဲ့အလုပ်တွေကပိုရေးကြီးပါတယ်ဒါဒီအစားအသောက်မှာအစီအချိုဆောင်ရှားခြင်းအငန်လျှော့မယ်နောက်တစ်ခါအသီးရွက်သီးနှံပိုစားမယ်လမ်းလျှောက်ပေးမယ်နောက်တစ်ခါစိတ်ရေးထားပြီးတော့စိတ်ဖြစ်စီမှုလျှော့ချမယ်ဒီနည်းတွေနဲ့နှစ်ခုပူးပေါင်းကုသမှသာလျှင်ထိရောက်အောင်မြင်ပြီးတော့သွေးတို့စီးကျို့ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုဆောင်ရှားနိုင်မှာဖြစ်ပါတယ်
သွေးတွင်းတကြားတဲ့ပမာဏကိုစံသက်စစ်ဆေးတာနဲ့ HbA1c စံသက်စစ်ဆေးတာတွေကိုနီးစနစ်မှန်မှန်လုံဆောင်ပေးနိုင်ခဲ့ပြီဆိုရင်စီးကျူသွေးကျူယောဂါကိုကုသတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါလေကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောရဲ့လူထုနဲ့ချမ်းမာရေးသတင်းပတ်စဉ်ခဏကိုနားဆင်ချီးရှို့ခဲ့ကြရတာဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စဉ်ခဏတွေကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်ချီးရှို့နိုင်ကြပါတယ်ရှင်အခုတော့သတင်းပတ်စဉ်ခဏတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ဆာဗီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာပြင်သစ် Open ကိုဘိုးဆွဲပြီး Grand Slam ကို23ချိန်နဲ့အမျိုးသားဘက်မှအများဆုံး3ချိန်တင်လိုက်ပါတယ်။ဥရောပ Champion League ဘောလုံးပြိုင်ပွဲမှာတော့ Manchester City အသင်းဘိုးဆွဲပြီးတစ်နှစ်အတွင်းဖလား3လုံးရသွားပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအောက်သားသတင်းတွေကိုပြန်ဆက်ပြီးတော့မှာဖြစ်ပါတယ် Manchester City အသင်းကတော့ဥရောပ Champions League ကိုဘိုးဆွဲပြီးတော့ Treble လို့ခေါ်တဲ့တရားစီထဲမှာအလားသုံးလုံးကိုရှားသွားခဲ့ပါတယ် Final ကိုစနေနေ့ကဒူရကီနိုင်ငံ Istanbul မြို့မှာကစားကြတာမှာ Manchester City အသင်းက Inter Milan ကို2-0မရှိနဲ့နိုင်ပြီးတော့ဥရောပ Champions League ဖလားကိုဘိုးဆွဲသွားခဲ့ပါတယ်ဒါဟာ Manchester City အသင်းအတွက်တော့ဥရောပ Champions League ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်မက်ဆီဒီအတွက်ဂိုးကိုတော့စပိန်ကွဲလှယ်လူရိုဒရီဂိုက68မိနစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်မက်ဆီဒီသည်ဟာဒီပွဲနိုင်လိုက်တဲ့အတွက်1999ခုနှစ်တုန်းကမန်ချက်စတာယူနိုက်တက်အသင်းရခဲ့တဲ့လိုမျိုးပရီးမီးယားလိဂ် FA ဖလားနဲ့ချန်ပီယံလိဂ်ဖလား၃လုံးကိုရပြီးတော့ Treble လို့ခေါ်တဲ့တရားစီထဲမှာဖလား၃လုံးရသွားခဲ့ပါတယ်ချန်ပီယံလိဂ်ကိုနိုင်ရတဲ့နောက်ပတ်သက်ပြီးမက်ဆီဒီနီးပြဂွာဒီယိုလာကတော့
It was our year but in the past don't do it of course very incredible satisfied for the
အရင်တော့ကမဖြစ်ခဲ့ပေမဲ့ဒီကနေ့ကတော့ကျွန်တော်တို့နှစ်ပါ
အခုလို Champion League ကိုအနိုင်ရပြီးအသင်းအတွက်ဖလား၃လုံးယူပေးနိုင်ခဲ့တဲ့အတွက်အရန်ကိုကျေနပ်မိပါတယ်။အခုစိတ်ထဲမှာဘယ်လိုဖြစ်နေလဲဆိုတော့ Champion League ကိုအနိုင်ရလိုက်တဲ့အတွက်ခုနှစ်နှစ်အတွင်းမှာ Premier League ၅ကြိမ် FA ဖလား၂ကြိမ် Carabao ဖလား၄ကြိမ်နဲ့ Community တိုင်းတွေရတာကိုပါအတိအမှတ်ပြည့်သူလို့ခံစားရပါတယ်။အကောင်းဆုံးအသင်းတွေတဲကတည်င်းဖြစ်ဖို့အတွက်ဥရောပမှာဘူဆွဲဖို့လိုပြီးဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။အင်တာအသင်းကတကယ်အသင်းကောင်းတစ်ခုဖြစ်ပြီးတော့တွန်းတွန်းတက်တက်ကစားသလိုကစားပုံကလည်းတကယ်ကောင်းပါတယ်။ဒါပေမဲ့တခါတရံတော့အခုလိုကံကောင်းဖို့လည်းလိုပါတယ်။အရင်တုန်းကစပါးနဲ့ကစားတဲ့ပွဲတွေ၊ချယ်ဆီနဲ့ကစားတဲ့ဖိုင်နယ်ပွဲတွေမှာတော့ကံသိပ်မကောင်းခဲ့ပဲဒီနေ့ကတော့ကံတရားကလည်းကျွန်တော်တို့ဘက်မှာရှိခဲ့တာပါ။အင်တာအသင်းကိုအနိုင်ရဖို့ခက်ပါတယ်။5-2ကစားကွက်ကအရန်ရှုပ်ထွေးပါတယ်ဒါပေမဲ့အင်တာအသင်းကိုရောဒီပွဲမှာနိုင်အောင်ကစားနိုင်တဲ့ကျွန်တော်ရဲ့ကစားသမားတွေကိုတကယ့်ကိုချီးကျူးပါတယ
်မန်စီးတီးအသင်းဟာတနင်္ဂနွေနေ့ကတော့တူရကီနိုင်ငံကနေမန်ချက်စတာမြို့ကိုပြန်ရောက်လာခဲ့ပြီးတော့တနင်္လာနေ့မှာတော့မန်ချက်စတာမြို့မှာလက်လယ်အောင်ပွဲခံခဲ့ပါတယ်မန်စီးတီးနဲ့အင်တာမီလန်တို့ရဲ့ပွဲနဲ့ပတ်သက်ပြီးတော့မြေမြမာဘက်မှာနှစ်ပေါင်းများစွာအားကစားအစီအစဉ်တွေကိုတင်ဆက်ပြီးတော့အငြင်းစားယူသွားခဲ့တဲ့ဦးဝင်းအောင်ရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်
ကျွန်တော်မြင်တာကတော့အားလုံးကအဲ့ဒီလိုမန်စီးတီးပဲအလွယ်တကူနိုင်ပဲဂိုးလည်းတော်တော်များများရမယ်လို့ထင်ပါတယ်ကျွန်တော်ကိုနိုင်ကလည်းပဲမန်စီးတီးကိုသဘောကျတယ်အားပေးတယ်နိုင်စေချင်တယ်အားပေးတဲ့လူကြောင့်ဖြစ်လို့အဲ့ဒါလိုပဲထင်တယ်တကယ်တော့ပွဲကိုကြည့်လိုက်တဲ့အခါကျတော့ပွဲကိုကြည့်ကြည့်ချင်းမှာဟိုအတော်ကိုထိတ်လန့်သွားစရာအကောင်းလောက်အောင်အင်တာမီလန်ကခြေစုံပြနိုင်တော့ဘလောက်ထိများဖြစ်တယ်ဆိုလို့ရှိရင်ကအင်တာမီလန်ရဲ့ကစားကွက်ထဲမှာမန်စီးတီးကဘလို့မှဘလို့ကိုတည်လို့မရပဲနဲ့ရုပ်ပြက်ဆင်းပြက်ဖြစ်လောက်တယ်လို့ပြောမယ်ဆိုရင်တော့ပြောလောက်အောင်အခြေလေးစိုးနေတာကိုတွေ့ရပါတယ်စီးတီးကဝေအများကြီးသုံးနိုင်တယ်ဖက်ဖက်ကပလာတယ်အင်တာမီလန်ကတော့ကအဲ့ဒီလိုပတ်တယ်မှနေပေမဲ့လို့ကဘလို့တဲ့နှစ်ပင်းရှင်ပြိုင်ကစားတဲ့အခါမှာစိတ်ဓာတ်တို့အင်တိုက်အားတိုက်တို့ဆိုတာကအိမ်မှန်လည်းအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုက underdog လို့ခေါ်တဲ့ဒီအသင်းကအများအားသူတို့က do or die ပေါ့လေနော်အပင်လည်းအိတ်တို့ဖာပေါ့စူးစားကစားတယ်ဆိုတဲ့အစင်လာအဲ့ဒီစိတ်ထားမျိုးကလည်းရှိပါတယ်အဲ့တော့မန်စီးတီးကပေါ့လို့လားပါလားဆိုတာတော့မပြောနိုင်ဘူးဒါပေမဲ့လို့ခုနပြောသလိုနောက်ဆုံးပွဲပြီးတဲ့အချိန်ကျတဲ့အခါတော့မှအော်မန်စီးတီးနိုင်ပါသလားဆိုတာမျိုးပြောလို့ရတယ်အဲ့ဒါလို့ကျွန်တော်မြင်ပါတယ
်ဒီဘက်မှာအင်တာမီလန်အသင်းဟာအများမျောလင့်ထားတာပို့ပြီးတော့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့မန်စီးတီးအသင်းကိုလည်းအချိန်ချင်းချင်းချောက်နိုင်ခဲ့ပြီမဲ့နောက်ဆုံးမှာတော့မန်စီးတီးကပဲအနိုင်ရပြီးတော့အင်တာအသင်းချုံသွားခဲ့တာပါဒီဘက်မှာအင်တာအသင်းဘယ်လိုလိုအပ်ချက်တွေရှိသွားခဲ့တာပါလဲ
ဘောလုံးဝဲကိုကျွန်တော်တို့ခန့်ငင်ငယ်ပေါ့လေနော်ညီမအတန်ကနေပြီးတော့ဘောလုံးဝဲအတန်ထွက်တဲ့အခါမှာဦးဝင်းမြင့်ကအာဘောလုံးဝင်တော့လို့ဗျာကန်ကောင်းလို့ကန်ကောင်းလို့အမလီစီစီလေးလို့ပြောတဲ့အခါမှာဘောလုံးမှာကန်ဆိုတာရှိသလားဆိုပြီးသူညင်းခဲ့ဘူးအခုအင်တာမီလန်ကိုကြည့်တဲ့အခါမှာလည်းပဲကျွန်တော်အရာလေးကောင်းတော့မှပြန်ပြီးပေါ်လာပါတယ်တကယ်တော့လည်းပဲဘောလုံးမှာ good luck ဆိုတာလည်းရှိပါတယ်နောက်တစ်ခုကဘောလုံးအကြောင်းရေးတဲ့စောင်းမတွေမှာလည်းပဲ game of luckကန်နတ်သမီးပြပကနေတယ်ဆိုတာမျိုးနဲ့ရေးလို့ရှိပါတယ်အဲ့ဒီတော့ကအင်တာမီလန်ဒီပွဲမှာရှုံးတာကတော့ကသူတို့ကတော့အဲ့ဒီလိုပဲဂိုးနတ်သမီးကသူတို့ကတန်ခေလို့သာရှုံးသွားတယ်လို့ပြောမဲ့သူလည်းပြောလို့ရပါတယ်ဥပမာဆိုကြပါစို့အင်တာမီလန်ကမာတီနက်မန်စီးတီးဂိုးပေါက်နားမှာရလိုက်တဲ့ဘောလုံးကတကယ်လို့သာသူကသူ့ဘက်သူကမသွင်းမနဲ့အင်တာမီလန်ဘောလုံးမှာတယောက်ယောက်စီကိုထိုးပေးလိုက်လို့ရှိရင်ဒီပွဲမှာအင်တာမီလန်ကလည်းကိုရသွားနိုင်ရှိပါတယ်အဲ့ဒီတော့ကဘောလုံးပွဲတစ်ပွဲမှာဝင်စင်းတဲ့ဂိုးမဝင်ဘူးရစင်းတဲ့ဂိုးမရဘူးဆိုတာတွေကအများကြီးရှိတဲ့အခါကျတော့အင်တာမီလန်ကလည်းပဲအဲ့ဒီလိုပဲဂိုးကန်ခေပြီးတော့သာဒီပွဲမှာရှုံးသွားတယ်လို့ပြောလို့ရပါတယ်
တင်းစ်တိုင်းမရီဘက်မှာတော့နိုဗောက်ဂျိုကိုဗစ်ကတော့ပြည်သစ် Open ကိုအနိုင်ရပြီးတော့ Grand Slam ကိုလည်း23ချိန်နဲ့မျိုးသားတွေဘက်မှာအများဆုံးရတဲ့သူဖြစ်စံချိန်တင်လိုက်ပါပြီပြည်သစ် Open မျိုးသားတူချင်း Final ကိုတနင်္ဂနွေနေ့ကကစားကြတာမှာဂျိုကိုဗစ်နဲ့နော်ဝေးကကက်စပါရူတို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က6-6-6-3-9နဲ့3ပွဲပြတ်နဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ပြည်သစ် Open ကိုအနိုင်ရပြီးတော့ Grand Slam Champion ဆုကို23ချိန်နဲ့အမျိုးသားဘက်မှာစံချိန်တင်အများဆုံးအနိုင်ရတဲ့ပတ်သက်ပြီးဂျိုကိုဗစ်ပြောတာကတော့
one of the biggest ones of course
I knew that
ဒါကအကြီးမားဆုံးအောင်မြင်မှုတွေတဲ့ကတစ်ခုပါဒီပြိုင်ပွဲကိုဝင်တဲ့အချိန်မှာရောပြီးတော့ပွဲကစားတဲ့အချိန်တွေအထူးသဖြင့်တော့ဒီနေ့ကစားတဲ့အချိန်မှာသမိုင်းစံချိန်ဆိုတာကြီးရှိနေတယ်ဆိုတာသိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျန်တဲ့ပွဲတွေမှာလိုပဲပွဲကိုအနိုင်ရဖို့ပဲအာရုံစိုက်ပြီးအကောင်းဆုံးဖြစ်အောင်ပြင်ဆင်ခဲ့ပါတယ်ကျွန်တော်ရဲ့အဖွဲ့ကကျွန်တော်ကိုပွဲကိုအာရုံစူးစိုက်ပြီးအကောင်းဆုံးကစားနိုင်အောင်ပြင်ဆင်ပေးခဲ့ပါတယ်နောက်ဆုံး root ရိုက်ချက်အပြင်ထွက်သွားတဲ့အချိန်ကြမှာစိတ်ကိုလျှော့ချလိုက်နိုင်ပြီးပျော်မိပါတယ်အခုလိုအနိုင်ရပြီးအများဆုံးအဖြစ်စံချိန်တင်နိုင်ခဲ့တဲ့အတွက်အရန်ပျော်ပြီးအရန်လည်းဂုဏ်ယူပါတယ
်ဂျိုကိုဗစ်အတော်တော်ဒါကပြင်သစ် Open ကို3ချိန်မြောက်ဘူဆွေတာဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကို10ချိန် Wimbledon ကို9ချိန်ပြင်သစ်နဲ့ American Open တွေကို3ချိန်စီဘူဆွဲထားတာဖြစ်ပါတယ်ဒါကြောင့်သူဟာတင်းနစ်ပြိုင်ပွဲတွေမှာကြီးလေးကြီးလို့ခေါ်တဲ့Grand Slam ပြိုင်ပွဲတိုင်းကိုအနည်းဆုံး3ချိန်စီဘူးဆွဲမှုတဲ့ပထမဆုံးလူလည်းဖြစ်ပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ဘက်မှာတော့ပိုလန်နိုင်ငံကကမ္ဘာအဆင့်တဲ့ Igor Swiatek ကအနိုင်ရပြီးတော့ပြင်သစ် Open ကို3ချိန်မြောက်ဘူးဆွဲသွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုစနေနေ့ကကစားရမှာတော့ Igor Swiatek ကချက်နိုင်ငံက Carolina Muchova ကို 6-5-6-4 နဲ့အကျိတ်နဲ့ကစားပြီးတော့အနိုင်ရသွားခဲ့တာပါ။ဒါဟာ2008ခုနှစ်က Justin Henin နောက်ပိုင်းမှာတော့အမျိုးသမီးတွေဘက်မှာပထမဆုံးအကျိတ်ဒီလိုဘက်ကိုတနည်းသက်တိုက်ပြန်ပြီးတော့အနိုင်ရတာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ရဲ့အားကစားအစီအစဉ်မှာရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ခဏတွေရေဒီယိုရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်ဝေဖန်အကြံပြုလို့ရင်တော့ကျွန်မတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်အခုတော့ကိုစော်မူကျော်ကသတင်းအချင်းချုပ်ကိုပြောပြမှာဖြစ်ပါတယ်
ကမ္ဘာပေါ်မှာစစ်ပွဲတွေညှဉ်းပန်းနှိပ်စက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရာသီဥတုပြောင်းလဲမှုတံတွေကြောင့်ပြီးခဲ့တဲ့2022ခုနှစ်အတွင်းအိုးဝင်စွန့်ခွာထွက်ပြေးရသူပေါင်း108သန်းကျော်ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ဗဟုသုတေမှာအစဉ်ကံထုတ်ပြန်ခဲ့ပါတယ်ဒီအရေအတွက်ဟာပြီးခဲ့တဲ့နှစ်ကထက်19သန်းကျော်တိုးလာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလည်းစုစုပေါင်းပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ 1.8 သန်းလောက်ရှိသွားပြီလို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်ယူကရိန်းတောင်ပိုင်းအော်ဒစာကိုရုရှားကမစ်ဆိုင်းဒုံးလက်နက်တွေနဲ့ဗိုလ်ထုနေကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဆိတ်ဆုံးပြီး73ဦးဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါအပြင်ယူကရိန်းအရှေ့မြောက်ဒေသဆူမီမှာလည်းပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားနိုင်ငံကပေးပို့လာတဲ့နည်းပြအမြောက်နျူကလ িয়ার ထိပ်မှုဒဏ်ဒုံးလက်နက်တွေကိုစတင်လက်ခံရရှိနေပြီလို့ဘယ်လာရုစ်သမ္မတအလက်ဇန်းဒါလူရှင်ကိုကဗော်ဒဟူးနေမှာပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်တောက်ချာနေမှာတရုတ်နိုင်ငံကိုသွားရောက်ဖို့ရှိပါတယ်။2018ခုနှစ်အနောက်ပိုင်းအမေရိကန်နိုင်ငံဂျာယီဝန်ကြီးတူရဲ့ပထမဆုံးတရုတ်ပြည်ခီးစဉ်ဖြစ်လာမယ့်ဘလင်ကင်ရဲ့ခီးစဉ်မှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်စေဖို့ဖွင့်ပွင့်လင်းလင်းဆွေးနွေးဖို့ဆက်သွယ်ရေးလမ်းကြောင်းတွေထိန်းသိမ်းထားရေးဆွေးနွေးကြမယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာကြေညာထားပါတယ်။ပါလက်စတိုင်းသမ္မတမိုဟာမက်အဘစ်ဟာတရုတ်ပြည်ကိုရောက်ရှိနေပြီးတရုတ်အနေနဲ့ပါလက်စတိုင်းနဲ့မဟာဗျူဟာမြောက်အဖြစ်မဟာမိတ်အဖြစ်ဆက်ဆံထူထောင်သွားမယ်လို့တရုတ်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်အခုလိုကြေညာတာကအမေရိကန်နဲ့ပြိုင်ဆိုင်တဲ့အရှိအလဲပိုင်းတွင်တရုတ်ရဲ့ခြေလှမ်းတလန်းလှမ်းလိုက်တာဖြစ်ပါတယ
်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်မိုးကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanno နဲ့ Zubair Etiep တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လှိုင်းဒိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.